သာသနာတော်နှစ်2550ခုနှစ်ပောဇာတဂရ1300ပေါင်ချမ်းသာရက်ွက်တိရိမင်္ဂလာလံကမြင်ကြောင်း၌ဓမ္မယုံပင်စင်ကျင့်ပပြုလို့အပ်သည်ဓမ္မသဘင်ခန္ဓာဝယ်စံကြောင်းမြို့နယ်တိရိမင်္ဂလာလံအမတ်ရှိပြီဦးရမြင့်ဒေါ်မေတင်သာနိုင်ရဲ့လင်းသမီးစုလက်နိုင်ညင်တာလီလင်းမိသားစုတို့ဤအမတ္တဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်တော်တန်မှုတိသစ္စာနှင့်ပရမတ္ထသစ္စာတရားဒေသနာတော်ဒီကနေ့ညဓမ္မသမီးခန္ဓာကိုရှေဖုံတော်သခင်ရှင်တော်မြတ်ဘုရားဤမဟာကရုဏာကောင်အာယုဒ္ဓကတိကျူဖဲ့ဆောအတော်ဝန္နာပနာမအာတိတဓာထာကိုယူဆပူဇော်ပြီးစတင်ကြရအောင်ယောကပကောတိဟိမိယပမေယံကာလံကရွန်တော်တိတုကရာနိခေရံကတောလောကဟိတာယနာထောနမောမဟာကရုဏိတတတတယောနာထောဝိနိယမြတ်စွာတတဝါဤချမ်းသာစိပွားလောလောတောင်းတဂုံပေါင်းခါသည်ဖြင့်နာထမြညာချင်းရှင်တော်မြတ်ဘုရားသည်ကမ္ဘာကောလီဟိမိဂရေကဘာအရေအတွက်တင်ချာတို့ဖြစ်တော်လဲအဘယ်မယံရေတွင်တိုင်းတာဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလလေးအသင်ချေသိမ့်နေကဘာရှိကြသောကာလပတ်လုံးလောကဟိတယတတလောကဤအကျိုးစီးပွားအလုံးကအတိတကရဏိဥစ္စာအသက်ချိန်လက်အင်္ဂါမိတ္တကြီးမာသမိသာနှင့်တထဇနိစွန်ခြင်းကြီးဟုကျတိထဝေငါသည်အစုအလုံးခဲ့ရသောမူလကုန်ကရဏောဘယဖြစ်ရန်ဤတန်ကျုပ်ကိုအထုတော်မူရသည်ဖြစ်၏ခေရလည်းချင်းမြန်လုံးအသက်ဆုံးလည်းနှလုံးစိတ်ဝံကိုရောဤပြမှန်းခြင်းသို့ကတောဘဝဒါနံချိန်ပါများစွာရောက်တော်မူခဲ့ရရှာလိမ့်မည်မဟာကရုဏိကတ္တတဝါများယဝေတာကေသူတနာချစ်ခင်မဟာကရုဏာရှင်ဖြစ်တော်မူသောတသနာထသဝိနည်းများစွာတတဝါဤချမ်းသာစီပွားလိုလားတောင်းတကုန်ပေါင်းခါသည်ဖြင့်နာထမြညာထိုးရှင်တော်မြတ်ဘုရားအားနမောယုသိပြောင်းပြောင်းမှန်ကိုလျော်၍ကရောယုကျူးရှိခိုးခြင်းသည်အတုဘဝတုစင်စစ်မတွေ့ဖြစ်ပါစေတည်းဒီတန်ခုတိသစ္စာနှင့်ပရမတ္ထသစ္စာတန်ခိုးတိလူရကအတိမတ်ပြုတာတန်ခိုးတိလို့ခေါ်လောကလူသားတွေကအတိမတ်ပြုတာ general consensus အလုံးကအတိမတ်ပြုထားတဲ့အရာတန်ခိုးတိအလုံးအတိမတ်ပြုထားတဲ့အရာဟာလည်းပဲမှန်ကန်တယ်တဲ့အပြည့်လုံးမှန်ကန်လို့ဆိုရင်အများသဘောတူထားတာဖြစ်လို့မှန်ကန်တယ်လို့ပဲပြောရအောင်မှန်ပါပါတဘာဝအားဖြင့်မှန်ကန်လို့မှန်ကန်တယ်လို့ပြောတာမဟုတ်ဘူးအများလက်ခံလို့မှန်တယ်လို့ပြောတယ်မှန်ပါပါဟုတ်ကဲ့မှန်ပါပါအဲ့ဒါကိုတန်မှုတိသစ္စာလို့ခေါ်တယ်တန်မှုတိသစ္စာတန်မှုတိဆိုတာအများလက်ခံထားတာအများကအတိမတ်ပြုထားလို့သစ္စာမှန်တယ်လောကမှာနေ့စဉ်ခေါ်ပြောဆိုနေကြတဲ့စကားလုံးတွေရှိတယ်။အဲဒီသမုဒိသစ္စာကိုပြောမယ်ဆိုရင်ပညာလို့ပြောနိုင်တယ်ပေါ့။မှန်ပ
ါပါဗျာ
။လောကမှာအမည်ပေးထားတာတွေများစွာရှိတယ်။လူတွေနေတဲ့အဆောက်အအုံကိုအိမ်လို့နာမည်ပေးပြီးရန်တနာရီသတင်းတုံးတဲ့အဆောက်အအုံကြတော့ကျောင်းလို့နာမည်ပေးထားတယ်။ အများကဒီတိုင်းပဲလက်ခံတာလည်းအများကအတိမပြုထားလို့လူတွေနေတဲ့အိမ်ကိုသွားပြီးကြောင်းလို့ခေါ်လို့မရဘူး။ခေါင်းကြီးတွေနေတဲ့အဆောက်အုံကိုသွားပြီးတော့အိမ်လို့ခေါ်လို့မရဘူး
။မှန်ပါပါခင်
ဗျ။အဲ့လိုခေါ်ရင်မှားတယ်လို့ပြောကြမှာပဲနော်။မှန
်ပါပါခင်ဗျ။
အေးတမ္မုတိဆိုတာအဲ့ဒါပြောတာလူသားတွေပါတယ်ပဲဒါကအမျိုးသားဒါကအမျိုးသမီးဘာသာစကားအားလျော်စွာပေါ့မြန်မာလူမျိုးတွေကလည်းမြန်မာလူမျိုးတွေရဲ့ဝါဟာရနဲ့အတိမတ်ပြုထားတယ်တခြားဘာသာစကားတွေကလည်းသူဆိုင်ရဆိုင်ရအတိမတ်ပြုထားကြတယ်အလုံးအတိမတ်ပြုထားလို့ပြောဆိုနေတဲ့နေ့စဉ်သုံးဆွဲနေတဲ့စကားလုံးတွေပညာတည်တမှုတည်သစ္စာတွေလေတဲ့မိမိပေါ်မှာကျေးဇူးရှိပြီငယ်စဉ်တောင်ကြီးကလေးဘဝမမွေးခင်ကာလကလေးကကိုလာလွယ်ဆယ်လာဂျာမခွာပြုစုစောင့်ရှောက်ထားတဲ့အမျိုးသမီးကိုအမေလို့ခေါ်တယ်ဒါအလုံးကလက်ခံထားတဲ့လက်ခံထားချက်ကြီးတယ်
နာ
ပါဗျာ။လက်ကြည့်မယ်ဆိုလို့ရှိရင်နေ့စဉ်လူတွေဘာတွေနဲ့နေတော့ဆိုရင်ဒီပညာတွေနဲ့ပဲနေရတာ။ပညာမရှိလို့ရှိရင်တဦးနဲ့တဦးဆက်သွယ်ပြောကြားဖို့ဆိုတာမဖြစ်နိုင်ဘူး။ဒီအမည်ပညာတွေအားလုံးဟာလောကလူတွေအသုံးပြုပြီးခေါ်ဝေါ်နေတဲ့အမည်ပညာအားလုံးဟာတန်ဖိုးတိသစ္စာတွေပါ။နာပါဗျာ
။
မှန်နေတယ်ခေါ်တဲ့အတိုင်းဟုတ်တယ်လို့လက်ခံကြရတယ်ဘာဖြစ်လို့လို့အများလက်ခံထားလို့ဒါကို general consensus ခေါ် general consensus အများကသဘောတူလက်ခံထားတဲ့အရာကိုပညာလို့ပြောအဲ့ဒီပညာဆိုတဲ့သမုဒိသစ္စာကိုလည်းပဲအပြီးတမှာ9ချမ်းမှာမြတ်စွာဘုရားထည့်သွင်းပြီးတော့ဟောတာဘာဖြစ်လို့ဟောလို့ဆိုပညာမပါဘဲနဲ့စကားလုံးကိုမဖြစ်ဘူးလေဘလို့မပြောလို့မရဘူး။အမြင်ပညာစကလုံးဝေါ်ဟာရတွေမှန်တယ်ဗျာဒါပညာတွေပဲ။အမြင်ပညာတင်ပြီးတော့ဟောမှတဘာဝတရားကိုစိုက်ထိပ်ပြီးတော့သိရှိနိုင်တာဖြစ်လို့အဲ့ဒီအမြင်ပညာတွေဟာလည်းတချို့ကပြောတဲ့အတိုင်းဟုတ်တယ်တချို့ကပြောတဲ့အတိုင်းမဟုတ်ဘူး။တကယ်ရှိတာကိုခေါ်တာဖြစ်တယ်လို့တကယ်မရှိတာကိုလည်းခေါ်တာတွေရှိသေးတယ်ဘာပဲခေါ်ခေါ်အများကအတိမတ်ပြုထားလို့ရှင်မှန်တယ်လို့ဒီလိုတတ်မှတ်ရတယ်เนา
ะမှန်ပါဗျာ
ဒါကြောင့်မို့လို့သင်္ကေတဝဆနံသစ္စံလောကတံမှုတိကာရဏသင်္ကေတဝဆနံလူတွေသင်္ကေတလောက်ထားတဲ့အမှတ်ပြုထားတဲ့စကားလုံးမှန်သမျှဟာသစ္စံမှန်တယ်တဲ့ဘာဖြစ်လို့လောကတံမှုတိကာရဏလောကလူတွေအလုံးကနေပြီးတော့အတိမတ်ပြုထားလို့အဲ့တော့လူတွေအသိမပြုထားလို့မှန်တယ်ဆိုတာတကယ်အမှန်တော့ဟုတ်နိုင်ပါမလား
ဟုတ်နိုင်ပါဘူးခင်ဗျ
ာ။အေးအားလုံးကနေပြီးတော့အသိမပြုထားလို့မှန်တဲ့အမှန်လို့ဒီလိုပြောရမယ်နော်
။မှန်ပါပါခင်ဗျာ
။ကဲဘုရားမြတ်စွာကအဘိဓမ္မာတရားကိုဟောတဲ့အခါမှာတရားဘယ်နှမျိုးထည့်သွင်းဟောတယ်လဲ။သို့မဟုတ်အဘိဓမ္မာမှာဟောတဲ့ဓမ္မဘယ်နှမျိုးရှိတယ်လဲလို့အကျဉ်းအဖျင်းပြောမယ်ဆိုရင်ပညာနဲ့ပရမတ်ဒီလိုပြောရအောင်မှန်ပါပါပညာဆိုတဲ့စကားလုံးကပါဠိပညတ္တိဆိုတဲ့စကားလုံးကလာတယ်ပရမတ်ဆိုတာပရမတ္ထဆိုတဲ့ပါဠိစကားလုံးကလာတယ်မြန်မာလုံးမပြန်မဲနဲ့ပညတ္တိကိုပညတ်လို့ဗမာတွေကခေါ်လိုက်တယ်ပရမတ္ထကိုလည်းပရမတ်လို့ခေါ်လိုက်တယ
်မှန်ပါပါ
ပါဠိစကားကိုပဲမြန်မာဝေါ်ဟာရအဖြစ်သုံးပြုလိုက်တာလို့ဒီလိုပြောတာเนาะမှန
်ပါပါဘုရား
အဲ့တော့အဘိဓမ္မာ9ချမ်းမှာဟောတဲ့တရားဘာ ड़ी ဟောတာတော့အချင်းချင်းပြောသမှဆိုရင်ပညာနဲ့ပရမတ်ကိုအဘိဓမ္မာမှာဟောတယ်လို့ဒီလိုမှတ်ရအောင်เนาะမှန်ပါပါဘုရ
ား
အဘိဓမ္မထလို့ခေါ်တဲ့အဘိဓမ္မာ9ချမ်းမှာဟောထားတဲ့အဓိကတရားဟာ2မျိုးပဲတဲ့ဘာလဲလို့ဆိုရင်ပညာနဲ့ပရမတ်မှန်ပ
ါ
အဲ့တော့ပညာဆိုတာအကြောင်းကိုပြောကြရအောင်သမုဒိသစ္စာလို့သတ်မှတ်ရတဲ့ပညာအဲ့ဒီပညာဟာအခြေခံအားဖြင့်2မျိုးရှိတယ်တတ္ထပညာ ัตถะปัญญาตัวအခြေခံအပြင်နှမျိုးအရင်မှတ်ရတတ္တပညာဆိုတာလူတွေပြောတဲ့စကားအတန်တွေကိုသင်္ကေတလုပ်ထားတာတတ္တပညာလို့ခေါ်တယ်အတန်တွေကိုစလုံးနဲ့မှတ်တမ်းတင်တယ်ပေါ့အတန်ဆိုတာမြင်ရရဲ့လား
မြင်ပါ
ဘူးဗျာ
မမြင်ရဘူးသို့တော့စလုံးနဲ့မှတ်တမ်းတင်လိုက်လို့ရှင်ဒီအတန်မျိုးထပ်မရနိုင်ဘူးလား
ရနိုင်ပါတ
ယ်ဗျာရနိုင်တယ်မြန်မာလူမျိုးတွေကကာကြီးခါဝေးနဲ့ပြီး33လုံးအတန်တွေဖလှယ်ပြီးတော့မှတ်တမ်းတင်ထားကြတာဟုတ်ကဲ့
ဟုတ်လားပါဗျာအ
ဲ့ဒီစကလုံးတန်ကိုဘသူရွတ်ရွတ်ဒီအတန်မဲ့ထွက်တဲ့အတန်ကိုမှတ်တမ်းတင်ထားတယ်လို့ခေါ်ရတယ်အဲ့ဒါတွေဟာတတ္ထပညာလို့ခေါ်တယ်စကလုံးတွေဝေါ်ဟာရတွေအင်္ဂလိပ်လူမျိုးတွေအတွက်အင်္ဂလိပ်ဝေါ်ဟာရတွေအင်္ဂလိပ်စကလုံးတွေဟာတာကျင့်ရပဲတာလေအမှန်တရားတွေမဟုတ်ဘူးเนาะမှန
်ပါဗျာ
အမှတ်သင်္ကေတပြုပြီးတော့ရေးချတာစလုံးလေးတွေကိုဒါကြောင့်မို့လို့ပုံစံအမျိုးမျိုးနဲ့ရေးတယ်တိမှန
်
ပါဗျာပမာရီရေးတဲ့ကနဲ့အင်္ဂလိပ်တွေရေးတဲ့ကတူရဲ့လား
တူပါဗျာ
ဟုတ်ကဲ့လားပမာရေးတာတစ်မျိုးအင်္ဂလိပ်ရေးတာတစ်မျိုးသို့သောဖတ်လိုက်ပြီဆိုရင်တော့အတန်တူမထွက်ဘူးလားထွက်ပါတယ်ထွက်တယ်ဥပမာကိုကိုဆိုတဲ့စကလုံးကိုကြည့်ပေါ့မြန်မာလိုရေးလို့ရှင်ကာကြီးတစ်ချောင်းငင်လုံးကြီးတင်တဲ့ရေးမယ်အင်္ဂလိပ်လိုရေးလို့ရှင် KO နဲ့ရေးမယ်ဟုတ်ကဲ့လား
မှန်ပါဗျာ
KO နဲ့ရေးရေးကာကြီးတစ်ချောင်းငင်လုံးကြီးတင်တဲ့ရေးရေးဖတ်တဲ့သူကကိုကိုဆိုတဲ့အတန်မထွက်ပါဘူးမှန်ပါဗျာဒါကြောင့်မလို့အတန်ကိုမှတ်တမ်းတင်ထားတာတတ္ထပညာလို့ခေါ်တယ်။မှန်ပ
ါပါ
။အဲ့ဒီတတ္ထပညာကိုဘာကြောင့်ပညာလို့ခေါ်တယ်လဲ။ပညာတိဆိုတဲ့စကားလုံးကသိစေတယ်ဆိုတဲ့အဓိပ္ပာယ်။ဆရာသိစေတယ်။သိစေတတ်သောကြောင့်ပညာလို့ခေါ်တယ်။ဘာကိုသိစေတာတော့လို့ဆိုလို့ရှိရင်ဥပမာပဲခုနကပြောတဲ့ကိုကိုဆိုတဲ့စကားလုံးတစ်ခုကိုကြည့်လိုက်လို့ရှင်အဲ့ဒီကိုကိုဆိုတဲ့အမည်ရှိတဲ့ပုဂ္ဂိုလ်ကိုဒီစကားလုံးကခေါ်မပြဘူးလား
ခေါ်ပါတယ
်ခေါ်ပြတယ်ဆဘွဲလို့ဆိုပါတော့ဆဘွဲလို့ဆိုတဲ့အတန်ကိုကြည့်လိုက်ရင်အဲ့ဒီအတန်ကဘာကိုခေါ်ပြနေတော့ဆိုတော့လူတွေအသုံးပြုနေတဲ့စာရေးဆဘွဲပဲဖြစ်စေထမင်းစားဆဘွဲပဲဖြစ်စေအဲ့ဒီဇဘွဲဆိုတဲ့ပုံသဏ္ဍာန်ကိုဖော်မပြဘူးလား
ဖော်ပြပါတယ်ခင်ဗျာ
အရာဝတ္ထု substance ကိုဖော်ပြနေတယ
်မှန်လားပါခင
်ဗျာဒါကြောင့်မို့လို့ပညာလို့ခေါ်တာပညာပေတီတိပညာတိပညာပေတီတိအကောင်အထည်ကိုဖော်ပြပြီးတော့သိစေတတ်ဤဒါကြောင့်မို့လို့ပညာတတ္တပညာဆိုတာအထည်ဝတ္ထုတရက်ကိုသိစေတယ
်မှန်
ကြည့်လေလူတွေလည်းနာမည်အသီးသီးတွေမှဲ့ပြီးတော့ထားကြရကိုနာမည်လေးခေါ်တည်တယ်နာမည်ပြောလိုက်လို့ရှိရင်တည်သွားတယ်ဟောဘာလို့တည်တာတော့ဆိုလူပုဂ္ဂိုလ်တရက်ကြီးတွေကိုမတည်ဘူးလား
တည်ပါပါခင်ဗျာ
အိမ်လို့ပြောလိုက်တာနဲ့ဩလူတွေနေတဲ့အဆောင်အဦဆိုတာမြင်ရအကြောင်းလို့ပြောလိုက်တာနဲ့ဘုန်းကြီးတွေနေတဲ့အဆောင်အဦပန်းလို့မြင်တာနဲ့အရောင်မျိုးစုံရှိပြီးတော့တိပင်ကပွင့်တဲ့အရာဆိုတာမြင်ရတယ်ဟုတ်ကဲ့လား
မှန်ပါပါခင်ဗျာ
ဒီဝါရရလေးတွေကစကလုံးလေးတွေကဆိုင်ရာဆိုင်ရာဒရက်ကိုဖော်ပြနေကြတယ်တဲ့သိအောင်လုပ်ကြတယ်ဒါကြောင့်မို့လို့ပညာတီပညာလို့ခေါ်တယ
်
ဒါကတတ္တပညာလူတွေရဲ့အတန်ကိုမှတ်တမ်းတင်ထားတဲ့တတ္တပညာနောက်တစ်ခုကအဋ္ဌပညာဆိုအထဲကိုဒရက်ဟာလည်းပဲအဋ္ဌပညာလို့ခေါ်တယ်သူကလည်းပညာခန္ဓာစဘဲဆိုတဲ့စလုံးနဲ့လူတွေမြင်ရတဲ့ခြေထောက်၄ချောင်းသုံးဖို့ခြေထောက်၃ချောင်းရှိတဲ့အရာပေါ့လူတွေခေါ်နေကြတဲ့ပုံပန်းတန်တန်ရှိတဲ့စဘဲနှစ်ခုရှိတယ်နော်စဘဲဆိုတဲ့စကလုံးရဲ့သူစကလုံးကပေါ်ပြနေတဲ့အရာဝတ္ထုနှစ်ခုရှိစဘဲဆိုတဲ့စကလုံးကိုတတ္ထပညာလို့ခေါ်တယ်သ ိုစကားလုံးကပေါ်ပြနေတဲ့အရာဝတ္ထုကြတော့အဋ္ဌပညာလို့ခေါ်တယ်အဲ့ဒီအဋ္ဌပညာကိုဘာကြောင့်ပညာလို့ခေါ်တော့ဆိုပညာပိယတိတိပညာတိတိတဲ့စကားလုံးဖြင့်သိရသောကြောင့်ပညာလို့ခေါ်တာမှန်ပ
ါပါ
ဟုတ်လူကိုသိတဲ့အခါလည်းပဲစကားလုံးနဲ့ပဲသိရတာပဲတယောက်နဲ့တယောက်ပြောတဲ့စကားလုံးနဲ့ပဲသိရတာပဲစကားလုံးနဲ့အဖို့ပြခံရသောကြောင့်အဋ္ဌပညာတဲ့ဒါကဝိရမထသင်္ဃဟာကျမ်းမှာဖော်ပြထားတာနော
်မှန
်ပါပါပညာပေတ္တိပညာတိသိအောင်လုံသောကြောင့်လည်းပညာဒါကတတ္တပညာစကားလုံးတွေဝေါ်ဟာရတွေအမည်နာမတွေဒါတွေကိုတတ္တပညာလို့ခေါ်တယ်သူစကားလုံးတွေအမည်နာမတွေဝေါ်ဟာရတွေကနေပေါ်ပြတဲ့အရာဝတ္ထုကြတော့အဋ္ဌပညာ။ဘာဖြစ်လို့အဋ္ဌပညာလို့ခေါ်လို့ဆိုရင်အမည်တွေဝေါ်ဟာရတွေစကားလုံးတွေဖြင့်သိအပ်သောကြောင့်သိရသောကြောင့်သူကြတဲ့ပညာပဲ။ဟုတ်ကဲ့။မှန်ပါပါဖြင
့်။အ
ဲ့တော့ပညာဆိုတာတတ္ထပညာအဋ္ဌပညာဒီလိုပညာနှစ်မျိုးအဲ့ဒီပညာနှစ်မျိုးကိုတစ်ခါထပ်ပြီးတော့ခွဲလိုက်တဲ့အခါကျတော့မရှိတာကိုရောခေါ်လို့မရဘူးလ
ား
ရပါတယ်ရပါတယ်เนาะမရှိတာတစ်ခုပြောပြမယ်လောကမှာမရှိဘူးလို့သတ်မှတ်ထားတာယုံမှာဂျိုးမရှိဘူးလို့ပြောကြတယ
်ခုနကပါ
မော်ရန်ရင်ယုံကြတော့ပြောတတ်ဘူးဂျိုးပေါက်ချင်ပေါက်မှာเนาะအဲ့ဒါယုံကြိုးဆိုတာယုံမှကြိုးမရှိတဲ့အတွက်ကြောင့်ယုံကြိုးလို့ပြောလို့မရဘူးလားရတယ်ယုံကြိုးဆိုတဲ့စကားလုံးကိုပြောလို့မရဘူးလားရတယ်သို့တော့ယုံကြိုးလို့ပြောတဲ့အတိုင်းတကယ်ချိုးရှာတွေ့နိုင်မှာမလား
တွေ့နိုင်ပါဘူးခင်ဗျာ
မတွေ့နိုင်အဲ့ဒါလို့မရှိတာတဘာပင်ကောမရှိတာလည်းဖြစ်မယ်တဘာဝအားဖြင့်လည်းမရှိတာလည်းဖြစ်နိုင်တယ်အဲ့ဒီမရှိတာကိုအစွဲပြုပြီးတော့ခေါ်ထားလို့ရှိရင်တော့အဝိဇ္ဇာမနာပညာလို့ခေါ်တယ်မရှိတဲ့ပညာတဲ့တကယ်မရှိတာကိုမရှိလို့ပြီးတော့လူတွေကပြောလို့ရှိကြတယ်ဒါကိုအဝိဇ္ဇာမနာပညာလို့ပြောတာအဲတချို့ကကြတော့တဘာဝအဖြစ်တကယ်ကိုရှိတယ်တကယ်ကိုရှိတယ်ဥပမာမဲ့စိတ်အာယုံကိုတည်တတ်တဲ့သဘောကိုစိတ်လို့ခေါ်တယ်လူတိုင်းလူတိုင်းမှာစိတ်ရှိတယ်မတွေ့နိုင်ဘူးလားတွေ့နိုင်တယ်စိတ်ဆိုတဲ့အာယုံကိုတိတတ်တဲ့သဘောလူတိုင်းလူတိုင်းမှာမရှိဘူးလားရှိ
ပါပါဘုရ
ားအဲ့ဒီအရှိကိုဆွဲပြုပြီးတော့ခေါ်ဝပညာတဲ့စိတ်ဆိုတဲ့ဝေါ်ဟာရလေးကြတော့ဝိသမာနာပညာလို့ခေါ်တယ်ဥပမာနဲ့နိဗ္ဗာန်နိဗ္ဗာန်ဆိုတာလေဖရာဆူဆူကနိဗ္ဗာန်ကိုဝင်းဆန်းတော်မူကြတယ်ယန္တာပုဂ္ဂိုလ်တွေလည်းကိရိတာအတော်ကုန်သွားတဲ့အခါကျနိဗ္ဗာန်ကိုဝင်းဆန်းတော်မူကြတယ်လူတိုင်းလူတိုင်းကလည်းဒီကောင်းမှုကြောင့်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုရပါလို့အဲ့လိုဆိုပြီးတော့နိဗ္ဗာန်ကိုဥတည်ဆူတောင်းနေကြတယ်။အဲ့ဒီနိဗ္ဗာန်ဟာတကယ်ရှိသလားလို့ဆိုတော့အငိမ့်တဲ့အနေနဲ့တကယ်ရှိတာဖြစ်သောကြောင့်နိဗ္ဗာန်ဆိုတဲ့စကားလုံးသည်ဝိသမာနပညာပညာတော့ပညာပဲသူကဟုတ်ကဲ့လားအရှိကိုခေါ်ထားတဲ့ပညာလို့ဒီလိုပြောတာအဲ့ဒါကိုဝိသမာနပညာဝိသမာနရှိတာကိုခေါ်တယ်အဝိဇ္ဇာမာနမရှိတာကိုခေါ်ထားတာဒီနှမျိုးထပ်ပြီးတော့ဒီလိုပေါင်းသေးတယ်ခွဲသေးတယ်ပညာတွေကတော့အမျိုးစုံပဲပညာဆိုတာအထင်နေအမြင်တွေကိုကြည့်ပြီးတော့စွဲပြီးတော့ခေါ်လိုက်တာတခါတရံကျတော့ခေါ်ခြင်းသလိုခေါ်တာလူဆိုတာဥပမာမဲ့အသားဖြူတဲ့လူကိုလည်းမောင်နဲ့လို့ခေါ်ခြင်းခေါ်တာမောင်ညိုလို့ခေါ်ခြင်းခေါ်တယ်အသားမဲ့တဲ့လူကိုလည်းမောင်ဖြူလို့ခေါ်ခြင်းခေါ်မယ်။ကြိုက်ကြလား
။မကြိုက်ပါဘူးခင်ဗျာ
။မကြိုက်တာလေးလည်းအများကြီးပဲ။ဟုတ်ကဲ့။မှန်ပါပါခ
င်ဗျာ
။ခေါ်ခြင်းဟာဆွဲမှတ်ပြီးတစ်ခုခုဆွဲပြီးတော့ခေါ်လိုက်တာ။မချောလို့ဆိုမဲ့ချောချင်မှချောမှာနော်။မှန်ပ
ါပါခင်ဗျာ
။အေးမယုံဆိုဆိုပြီးတော့အယုံချောချင်လည်းချောနေမှာပဲ
။
မှန်ပါပါခင်ဗျာ။မမနာကိုဆွဲပြီးတော့လူလောကမှာခေါ်ခြင်းလို့ခေါ်ကြတဲ့အခေါ်တွေအလုံးဟာလည်းပဲပညာတည်းကြီးပဲလို့ဒီလိုပြောတာနော်မှန
်ပါပါဘု
ရားဒါတွေကမမှန်ဘူးလားလို့ဆိုတော့သမုဒိသစ္စာအနေနဲ့တော့မှန်တယ်ဘာကြောင့်မှန်လို့အလုံးကသဘောတူထားလို့မှန်တာမှန်ပါပ
ါဘုရား
ဗမာစကားထဲမှာရှိတယ်မဟုတ်လား လူညီရင်ဤကိုကြွယ်ဖတ်ဆိုတာဟုတ်ကဲ့မှန်ပါပ
ါ
လူညီလို့မှန်နေကြတဲ့အမှန်လေလို့ဒီလိုပြောတာအဲ့ဒါဟာတန်မှုတိသစ္စာတွေကဒီတိုင်းပဲလူလောကမှာရှိကြတဲ့ဝါဟာရတွေအားလုံးဟာတန်မှုတိသစ္စာလေးကြီးပဲပညာတွေကြီးပဲမမနာကိုဆွဲပြောတာလည်းရှိတယ်မနာကိုဆွဲပြောတာရှိတယ်ဟုတ်တာကိုဆွဲပြောတာရှိတယ်မဟုတ်တာကိုဆွဲပြောတာရှိတယ်ဘာပဲပြောပြောလူတွေကအတိမပြုတ်လိုက်လို့ရှိရင်ဒါသမုဒိသစ္စာဖြစ်သွားရောဒီပညာလေးတစ်ခုကသမုဒိသစ္စာဖြစ်တယ
်မှန်ပါဗျာ
အဲသမုဒိသစ္စာထာဝရမနေတယ်မဟုတ်သေးတဲ့ကြောင့်ရှိလေသတင်းစာထဲမှာနာမည်ပြောင်းတာတွေမတွေ့ဘူးလား
မတွေ့ပါဘူးဗျာ
သမုဒိသစ္စာဆိုတော့ပြောင်းလို့ရတယ်ဘာဖြစ်လို့လို့ဆိုချက်စလေးပဲလေးပဲဆွဲပေးလိုက်တာပဲအမည်ခေါ်စရာလေးတစ်ခုတတ်မှတ်ပေးလိုက်တာဘာပဲခေါ်ဟုတ်ကဲ့လားမှန
်ပါပ
ါအေးဒါကြောင့်မလို့ခေါ်မှန်တယ်ရတယ်ပညာတည်းလို့ဒီလိုအောက်မရမှတ်ရဒါဖြင့်ဒီပညာကဘာအတွက်အသုံးချရတာလို့လို့ဆိုပညာကလည်းအလွန်အရေးကြီးတယ်လောကသတ်မှတ်တဲ့အတိုင်းအလုံးလေးစားကြရမယ်လိုက်နာကြရမယ်အများသတ်မှတ်ထားတဲ့အတိုင်းခေါ်ထားတဲ့အတိုင်းအလုံးလေးစားရတယ်ဒါပညာရဲ့တဘာဝကြည့်လေအဝတ်အစားတွေပဲချစ်ဒါကပစိုးလို့သတ်မှတ်ထားလို့ရှိရင်အမျိုးသမီးတွေဝတ်ရတာ
ဝတ်ပါဝတ်ပ
ါသင်္ကန်းလို့သတ်မှတ်ထားတဲ့အဝတ်ကိုလူတွေဝတ်ရတာ
ဝတ်ပါဘ
ာလို့ဖြစ်တကယ်တော့အဝတ်ဟာအဝတ်ပဲဟုတ်တယ်မလားမှန်ပါဗျာ
တ
ိုးတော်လည်းသမုဒိသစ္စာအားဖြင့်အများကဒီလိုသတ်မှတ်ထားရတဲ့အတွက်ကြောင့်မှန်နေဒီသမုဒိသစ္စာရဲ့သဘောကိုနားမလည်သေးတဲ့အတွက်ကြောင့်တချို့နိုင်ငံသားတွေကမေးကြတာရှိတယ်ဟေးရွှေရုံဘုရားကြီးကဥပ္ပုံကြီးပဲဗမာပြည်ကလူတွေဥပ္ပုံကြီးရှိခိုးနေကြတာလားလို့တယ်လို့မေးတယ်တသမုဒိသစ္စာနားမလည်လို့ပြောတာเนา
ะမှန်ပါဗျာ
ရှင်ဘုရားဥပ္ပမမဟုတ်တော့ပဲဘုရားဖြစ်နေပြီလေမှန
်ပါဗျာ
အားလုံးကဥပ္ပလို့ဘယ်သူပြောသေးလဲ
ပြောပါဗျာ
အေးတတ်မှတ်လိုက်တာနဲ့တပြိုင်နဲ့သမုဒိသစ္စာဆိုတာအားလုံးကတည်ပြုပြီးတတ်မှတ်လိုက်တာနဲ့တပြိုင်နဲ့သူကအတည်ဖြစ်သွားတာ
မှန်ပါဗျာ
သူတို့လည်းရှိတာပဲလေရုပ်ပုံကြီးတွေကိုယ်ဝယ်တာသူတို့လည်းရှိတာသူတို့အုတ်ရှိခိုးတယ်လို့သူတို့ကအပေါ်ယံပြောကြတယ်ဒါအုတ်လားလို့ဆိုဘယ်အုတ်ဟုတ်လဲဟိုအုတ်ပုံတွေကအုတ်နဲ့ရွှေကုံဘုရားနဲ့ဘယ်တူတော့မလဲ
ဟုတ်ပါဘူးဟုတ်ပါပါဘု
ရားအေးဘုရားလို့သတ်မှတ်လိုက်ကြရကဥမာပဲမန္တလေးကျောက်စစ်တန်းသွားကြည့်ကျောက်တုံးကြီးတွေထူကြတယ်အမျိုးမျိုးဆေးရုပ်ထူတာလည်းရှိတယ်ချင်းသေးရုပ်ထူတာလည်းရှိတယ်ဘုရားရဲ့ရုပ်ထူတော်ထူတာလည်းရှိတယ်ဖရားရုပ်ထုတော်ထုလိုက်တာနဲ့တပြိုင်နဲ့ယုံဒီလေးစားဖို့တောင်းမရှိသွားပြီဖရားလို့ဖရားဆင့်တုလို့ခေါ်ကြတယ်ဘယ်သူကမှဟောလာချင်းသေးယုံတို့ဆင်းယုံတို့မခေါ်မှန်ပ
ါပါဗျာ
ယုံပုံလေးပေါ်လာတာနဲ့တပြိုင်နဲ့ဒါဖရားပဲမယုံမသိမလေးစားလို့ရင်ဖြစ်ရှိတယ်အေးဖရားထုတဲ့လူတွေကတော့ထင်ကြတယ်အနေကစားမတင်သေးရင်ဖရားမဖြစ်ဘူးလို့မဆိုင်ဘူးဒီဟာကဟုတ်ကဲ့
မှန်ပါပါဗျာ
ဖရားလို့သတ်မှတ်လိုက်တာနဲ့တပြိုင်နဲ့ဟောအများကအတိမတ်ပြုထားလေးရဲ့အတွက်ကြောင့်ဒါဖရားပဲ
မှန်လားဗျာ
ကြည့်လေတခုခုသတ်မှတ်ပြီးတော့ပစ္စည်းတစ်ခုထုတ်လိုက်တယ်တခုသတ်မှတ်ပြီးပစ္စည်းကိုထုတ်လိုက်တယ်ဆိုပါစို့ကျွေးတဲ့ပစ္စည်းတွေလုံးတဲ့နေရာမှာသမင်းထဲကိုဆွန့်ကြရဲ။နောက်ဖေးသုံးဖို့အိုးရဲ။အတိတ်တည်းကြီးပဲနှစ်ခုစလုံး။ဟုတ်ကဲ့လား။မှန်ပါပါ
ခင်ဗျာ
။တစ်ခုကတော့နောက်ဖေးအိုးလို့ခေါ်လိုက်တယ်။တစ်ခုကဆွန့်ဆွန့်ကြရဲလို့ခေါ်တယ်။မှန်ပါပ
ါ
ခင်ဗျာ။ကဲအဲ့ဒါနှစ်ခုအပြောင်းလဲလုပ်လို့ရမှာ
မရပါဘူးခင်
ဗျာ။ရဘူး။ဘာဖြစ်လို့လဲပြည့်ညက်ပဲဒါတူတူပဲဟုတ်ကဲ့လား။မှန်ပါပါခင
်ဗျာ
။အတိတ်ဆက်ဆက်ဆိုဘာမှမတူဘူးတူတူပဲ။သောသောအမိပညာတင်လိုက်တာနဲ့တပြိုင်နဲ့နောက်ဖေးဟုတ်ဖြစ်အသုံးပြုမဲ့ဟာကိုအစာအာဟာရထည့်လို့မဖြစ်တော့ဘူးမဖြစ်ဘူးဘယ်သူမှလည်းမထည့်ဘူးပင်ကုန်းစိတ်ရှိတဲ့ပုဂ္ဂိုလ်ဘယ်သူမှမတုံးဘူးဟုတ်ကဲ့လားမှန်ပါပ
ါ
ေးမသိတဲ့ပုဂ္ဂိုလ်ကြတော့သုံးကောင်းသုံးပြီးလိုက်သူကနဲ့သူသတ်မှတ်ထားလိုက်တာဖြစ်တဲ့အချိန်ကနေစပြီးတော့ဒီရာဝတ္ထုမှာဒါပဲဖြစ်သွားတာထို့တူပဲအုတ်တွေကိုဆင့်ဆင့်ပြီးတော့ဇေဒီတက်လိုက်တာနဲ့ဇေဒီဆိုတဲ့အတိမတ်အာလောကရောက်သွားပြီလေမှန်ပါပ
ါဗျာ
ရောက်သွားတာနဲ့မယုံမသေးလို့ရင်ငဲကြည့်တော့တာပဲဒါမှန
်
ပါဗျာဘာလို့ငဲကြည့်လို့ဆိုပြန်မလို့ရစိတ်နဲ့လှုပ်တာကိုမှန
်
ပါပါအေးသမုဒ္ဒိသစ္စာဆိုတာအမြဲတမ်းကြီးမားတယ်နော်လောကလူတွေဟာသမုဒ္ဓိသစ္စာနဲ့ပဲနေနေကြရတယ်အလုံးမှာသမုဒ္ဓိသစ္စာကိုယုံကြည်လေးစားပြီးသမုဒ္ဓိသစ္စာအတိုင်းသတ်မှတ်ပြီးတော့နေကြရတယ်သမုဒ္ဓိသစ္စာကိုဖောက်ဖျက်မယ်ဆိုလို့ရှိရင်ဒီပုဂ္ဂိုလ်ဟာစိတ်မမှန်တဲ့ပုဂ္ဂိုလ်တော်၎င်းဖြစ်သွားလိမ့်မယ်ဟုတ်ကဲ့မှန်ပါပါဗျ
ာ
စိတ်မမှန်တဲ့ပုဂ္ဂိုလ်ဖြစ်သွားလိမ့်မယ်ဒါကြောင့်သမုဒ္ဓိသစ္စာရသော်ဘုရားကိုယ်တိုင်ကသမုဒ္ဓိသစ္စာကိုအခြေခံထားပြီးတော့ဟောတဲ့တုတ်တန်တရားတွေရှိတယ်။ဘာကိုဟောလဲလို့ဆိုရင်ကြည်မင်္ဂလတုတ်တန်မှာကြည်အတေဝနာစဘာလနာပဏိတနိစတေဝနာလူမိုက်တွေမပေါင်းနဲ့တဲ့မင်းတို့ပညာရှိတဲ့ပုဂ္ဂိုလ်ပေါင်းလို့ဆိုတော့ဟောလူမိုက်ရဲ့ပညာရှိရဲ့လို့ဒါသမုဒ္ဓိသစ္စာဘိုင်းကခွဲပြောလိုက်တာလေ
။မှန်ပါပါဗျာ။
အဲ့ဒီလိုမှမခွဲလို့ရှိရင်လူမိုက်မှလည်းယုံတဲ့နာမည်ရှိတာပဲပညာရှိမှလည်းယုံတဲ့နာမည်ရှိတာပဲလို့ဒီလိုသွားပြောလို့ရမလား
ရပါ
ဘူးဗျာရဘူးလူမိုက်နဲ့ပညာရှိနဲ့မတူတဲ့အချက်တွေအများကြီးရှိတယ်သို့သောလူတူတူပဲလို့ဆိုပြီးတော့လုံးလို့မရဘူးတဲ့နော်မှန
်ပ
ါဗျာပရမတ်နဲ့ပညာအငင်းခုံတွေအရင်တော့ကမြန်မာပြည်မှာတော်တော်လေးဖြစ်ခဲ့ဘူးတဲ့သူ့နေရာနဲ့သူမှန်တယ်လို့ဒီလိုမှတ်ရညင်းเสียရမလို့တော့မှန်ပ
ါ
ပါဗျာသမုဒ္ဓိသစ္စာလည်းသမုဒ္ဓိသစ္စာဘိုင်းမှာမှန်နေသမုဒ္ဓိသစ္စာတိုင်းလိုက်နာရမယ်သမုဒ္ဓိသစ္စာတိုင်းမလိုက်နာလို့ရှိရင်ထိုပုဂ္ဂိုလ်သည်စိတ်မမှန်တဲ့ပုဂ္ဂိုလ်ဖြစ်သွားမယ်အဲ့တော့သမုဒ္ဓိသစ္စာကိုအသုံးပြုပြီးတော့ဘုရားမြတ်စွာဘုရားလူတွေရဲ့ခြင်းဝတ်တွေချမှတ်တော်မူခဲ့ဘာလုံးတဲ့နဲ့ဘာမလုံးတဲ့မူဆိုကြည့်နေလူတွေမှာအဆင့်တဲ့အမင်းကအဖေမင်းကတာသမီးဘာလဲမင်းကအမေကြည့်လူတွေမှာဟိုက်ဟာရာကီအဆင့်ဆင့်ခွဲထားခဲ့တယ်မှန်ပ
ါပ
ါအဖေလုံးသူအမေလုံးသူတာသမီးလုံးသူအော်တာသမီးလုံးတဲ့ပုဂ္ဂိုလ်ကအမေအဖေဆိုပြီးတော့လေးစားရမယ်ဆောင်ရွက်ရမယ်ဝတ္တရားတွေဆောင်ရွက်ပေးရမယ်စော်ကားလို့မရဘူးဟုတ်ကဲ့လားမှန
်ပါပါ
အမေအားလည်းအမျိုးသမီးပဲအဖေအားလည်းအမျိုးသားပဲဒီပြည်လူတွေလည်းအမျိုးသားပဲဒီပြည်လူတွေလည်းအမျိုးသမီးတွေပဲလို့ဒီလိုပြောလို့ရပါမလားမရပါဘူ
း
မရဘူးသူ့ဖို့မှလေးစားရမယ်အမေအဖေဆိုတာဖြစ်သွားတယ်မှန
်
ပါပါဟောညီကောင်မောင်နှမဆိုလည်းညီကောင်မောင်နှမလို့ဒီလိုသတ်မှတ်ထားတဲ့သမုဒ္ဓိသစ္စာတိုင်းအမှန်ကန်ပဲဖြစ်နေလူချင်းတူတူပါပဲဆိုလို့လုံးလို့မရဘူးရှင်လေတောက်ရည်အိုးတဲ့ကရေနဲ့အိမ်သားတဲ့ကရေတူတူထားလို့ရ
မရပါဘူးဗျာ
ရေတော့တူတူပါပဲဟုတ်ကဲ့လားမှန်ပ
ါပါဘုရား
သို့တော်လည်းနေရာတို့အတုံးတို့ကြတော့ 꽌သွားတယ် 꽌သွားတဲ့အတွက်ကြောင့်လူတွေရဲ့စိတ်ထဲမှာလည်းခွဲခြားမှုဖြစ်သွားတယ
်မှ
န်ပါပါအေးဒါကြောင့်မလို့သမုဒ္ဓိသစ္စာဆိုတာသူတည်ဟန်တဲ့သူရှိရသမုဒ္ဓိသစ္စာကိုပယ်ဖြတ်ပြီးသမုဒ္ဓိသစ္စာကိုဖောက်ဖြတ်တဲ့ပုဂ္ဂိုလ်ဟာလောကမှာယူသတ်တဲ့ပုဂ္ဂိုလ်ပဲဖြစ်မယ်နော်မှန်ပါဗျ
ာ
ယူတော့တဲ့ပုံကိုပဲဖြစ်မယ်ယသောဘုရားသည်သမုဒ္ဓိသစ္စာကိုကျုံအတုံးပြုပြီးတော့ရှောင်ရမယ့်တရားတွေဆောင်ရမယ့်တရားတွေသင်္ခါရဝါရတုတ်မှာမိဘခြင်းဝတ်တွေသာသမီခြင်းဝတ်တွေဆရာသမားခြင်းဝတ်တွေတပည့်ခြင်းဝတ်တွေအလုံရှင်ရဲ့ခြင်းဝတ်တွေအလုံသမားရဲ့ခြင်းဝတ်တွေဆိုပြီးတော့စိက္ကံတွေအမျိုးမျိုးယသောဘုရားဟောခဲ့တယ်လောကကြီးပွားရေးတွေတဏ္ဍာကြီးပွားရေးတွေကိုခေါ်ခဲ့တာသမုဒ္ဓိသစ္စာဘိုင်းကခေါ်တာပါမှန
်ပါပ
ါဗျာဒါကြောင့်မလို့သမုဒ္ဓိသစ္စာဟာလောကကြီးတစ်ခုလုံးကိုစီကံကလနာရှိရှိနဲ့ကြီးပွားတိုးတက်အောင်ဆွမ်းဆောင်နိုင်တာဖြစ်သောကြောင့်သမုဒ္ဓိသစ္စာဟာပယ်ရမယ့်အရာမဟုတ်ဘူးတဲ့သူ့နေရာနဲ့သူလေးစားလိုက်နိုင်ရမယ်လို့ဒီလိုပြောတာเนาะ
မှန်ပါပါဗျာ
အဲ့တော့ပြည့်ညက်တဲ့မန္တမြာသမုဒ္ဓိသစ္စာလို့ဆိုတော့ကေပညာရဲ့အသွင်ပြင်တဲ့ံလေးကိုကြည့်ရအောင်။ဘာကြောင့်ပညာလို့ခေါ်ရတယ်လဲ ဘယ်လိုသဘာဝတရားကိုပြည့်ညတ်လို့ခေါ်တယ်လဲဆိုတာကိုကြည့်ရခန္ဓာကပြောခဲ့ပြီလူတွေနေစဉ်သုံးနေတဲ့စကလုံးတွေမှတ်ခေါ်ထားတဲ့အမည်နာမတွေထိုအမည်နာမတွေကပေါ်ပြတဲ့အရာဝတ္ထုတွေထိုစကလုံးတွေကပေါ်ပြတဲ့အရာဝတ္ထုတွေအားလုံးဟာပြည့်ညတ်ကြည့်ပဲလို့ဒီလိုပြောခဲ့ပြီเนาะမှန
်ပါဗျာ
ကဲဒါဖြင့်ပြည့်ညတ်ရဲ့သဘောလက္ခဏာကဘယ်ပုံပဲတဏ္ဍာရှိတယ်လဲလို့ဆိုရင်ပြည့်ညတ်ဆိုဒီမှာတဲ့ယတ္တမိန်ဘိနေညာနေနဝဝိပေတိတေနတံတမိညာဘယ်လိုပဲ general consensus အများကအတိမတ်ပြုထားပေမဲ့လို့ပြည့်ညတ်ဆိုဒီမှာပုံပန်းတဏ္ဍာပြတ်သွားလို့ရှင်အမြင်ပြောင်းသွားတတ်တယ်တဲ့
ဟု
တ်လားဒါပြည့်ညတ်ရဲ့သဘောပညာဆိုတာတရံပြတ်သွားလို့ရှိရင်အမြင်ပြောင်းသွားတာကဲချီဘုန်းကြီးတို့တွေဝတ်နေတဲ့အဝတ်ရေပုံရအဖြစ်ပြောရအောင်ဘုန်းကြီးတို့တွေဝတ်နေတဲ့အဝတ်ဟာဝါခွန်ကနေရတဲ့ခြေကနေဖြစ်လာနော်ပထမဆုံးကအပင်မှာသီးနေတဲ့အရာကိုဝါခွန်လို့အပင်မှာပွင့်နေတဲ့အရာဝါခွန်လို့ဒီလိုမပြောကြဘူးလား
ပြောရပါတယ်ခင်ဗျာ
အေးဝါခွန်ပင်ကဝါပင်ကနေပွင့်ပြီးတော့သီးလာတဲ့ဒီအရာဝတ္ထုလေးကိုလူတိုင်းကဝါခွန်ဝါခွန်အင်္ဂလိပ်လိုကျ cotton လို့ခေါ်တယ်ကဲအဲ့ဒီဝါခွန်လေးကိုခြီအဖြစ်ပုံတရံပြောင်းလိုက်မယ်ဝါခွန်လို့ခေါ်သေးလား
ဘာ
လို့ပါဗျာဘယ်သူမှမခေါ်ခေါ်ပါအောင်ဆိုတော့ခေါ်တော့မှမဟုတ်တော့ဝါခွန်းကြီးခြီဖြစ်သွားပြီလူတိုင်းလူတိုင်းဟာခြီလို့ပဲခေါ်ရတယ်အဲ့ဒါပြည့်ညတ်ရဲ့သဘောပဲ
မှန်ပါဗျာ
တရံပြောင်းသွားတာနဲ့အမြင်ပြောင်းသွားတဲ့ခြီကဲတစ်ခါခြီကိုတစ်ခါရက်ကန်းစင်မတင်ပြီးတော့ရက်လိုက်တဲ့အတိုင်ခြီအပေါက်ခြီနဲ့အပေါက်ခြီနဲ့ရက်လိုက်တယ်ခြီတော့ခေါ်သေးလား
မခေါ်တော့ပါဘူ
းအထဲတဲ့ဖြစ်သွားပြန်ပြီအဲ့ဒီကျတော့နာမည်ပြောင်းသွားပြန်ပြီခြီဘွားကနေအထီဘွားရောက်သွားပြန်တော့အဲ့ဒီအထဲကိုတခါပုံစံအမျိုးမျိုးနဲ့လူတွေဝတ်တဲ့အဝတ်စုံချုပ်လိုက်တဲ့အခါကျတော့ဟောခြီနာမည်မျိုးမျိုးပြောင်းသွားရင်ဒါကတီရှပ်နဲ့ဒါကဘာနဲ့ဆိုပြီးတော့အမျိုးစုံခေါ်ကြတယ်မှန်ပါဗျာဘုန်းကြီးတွေဟောထားကြတော့သင်္ကန်းနဲ့ဟုတ်ကဲ့လားမှန
်ပါဗျာ
အမျိုးစုံဖြစ်မသွားဘူးလား
ဖြစ်သွားပါရဲ့ဟာ
အဲ့ဒီလိုပုံပန်းတဏ္ဍာတွေတရံပြောင်းလိုက်တာနဲ့အမြင်ပြောင်းပြောင်းသွားတဲ့အရာတွေကိုပြည့်ညတ်လို့ခေါ်တာပါဆိုတော့ပြည့်ညတ်ဟာမြဲတဲ့အရာမဟုတ်ဘူးတဲ့နော်မှန်ပ
ါပါခင်ဗျာ
မြဲတဲ့အရာမဟုတ်ဘူးထို့တူပဲကြည့်နေဇဝဲလို့ခေါ်တာအသားနဲ့လှုပ်ထားတဲ့ဇဝဲကိုပြောရအောင်ပရမတော်ကသစ်ပင်မှာနေတော့ကဇဝဲလို့မခေါ်ပါဘူးကျွန်းဆိုရင်ကျွန်းမင်းကြီးလို့ပဲခေါ်မယ်တခြားပင်နေဆိုရင်တခြားသူ့နာမည်နဲ့သူခေါ်မယ်အဲ့ဒီတစ်ပင်ပထမဆုံးကတစ်ပင်လို့ခေါ်တာလှဲလိုက်တဲ့အခါပြီးတော့ခွဲစိတ်လိုက်တဲ့အခါကျတော့တစ်သားလို့ဖြစ်သွားပြန်မှန်ပါပါခင
်
တစ်ပင်လို့ဘူးကမခေါ်ဘူးတစ်သားဖြစ်တယ်အဲ့ဒီတစ်သားကိုမှတခါပြိဘောကဆရာကပုံတရံအမျိုးမျိုးနဲ့ဆက်လိုက်မယ်အသုံးဆောင်ကြည့်ပြီးဆက်လိုက်တယ်ဆိုရင်ဟောဒါကိုတော့ဇဝဲခေါ်တယ်ဒါကိုတော့ကလထိုင်ခေါ်တယ် ਨੇ လူတွေအသုံးဆောင်မျိုးမျိုးဖြစ်မသွားဘူ
းဖြစ်သွားပါရဲ့ခင
်ဗျာပညာဆိုတာရမနေဘူးเนาะပုံတရံပြောင်းတာနဲ့လိုက်ပြောင်းအောင်မှာပဲခုနအဝတ်ထည်လေးကိုကြည့်ထိုဝတ်ထည်လေးကိုမဝတ်တော့ဘူးလက်နည်းစုံလုံးမယ်ခြေထုပ်ပစုံလုံးမယ်ဆိုရင်အထည်အဝတ်လို့ခေါ်သေးလား
ခေါ်တော့ပါဗျာ
ခေါ်တော့ပြန်ဘူးအသုံးလိုက်ပြီးတော့နာမည်ပြောင်းသွားပြန်ရောကဲအိမ်မှာပိုးနေတယ်ဒီတိုင်းကြီးအတော့မကြတော့ဘူးဆိုပြီးတော့မိတဲ့ထဲလိုက်တဲ့အခါကျတော့ပြာဖြစ်သွားတယ်အဲ့ဒီကျတော့အဝတ်အထည်ခေါ်သေးလား
ခေါ်တော့ပါဗျ
ပြာလို့ဖြစ်သွားပြန်ရောဟုတ်ကဲ့အဲ့ဒါလို့တခုပြီးတခုပြောင်းလဲပြီးတော့နေတာမတည်မြဲပဲနဲ့ဘုံတရံပြောင်းသွားတာနဲ့အမြည်ပြောင်းပြောင်းသွားတာမှန်တယ်များပညာတဲ့ဒါစာပေချမ်းကမှဆိုတာကိုဘုံညာချက်ပြီးတော့ပြော
မှန်ပါဗ
ျယတမိန်ဘိန်နေနတ်တံတမိညာရတမိန်အချင်းပစ္စည်းဝတ္ထုတစ်ခုဟာဘိနေပုံတရံပြတ်သွားမယ်ဆိုရင်နတ်တံတမိညာအဲ့ဒီအမည်မဟုတ်တော့ဘူးတဲ့ကြည့်မြေအိုးဆိုတာလေးပဲကြည့်ပထမဆုံးကရှင်စေ ထိုရှင်ဈေးကိုပုံတရံလောက်လိုက်တဲ့အခါကျတော့ဟောမြေဦးလို့ခေါ်လာမှန်ပ
ါပါဗျာ
တခါထိုမြေဦးကွဲသွားတဲ့အခါကျတော့ဦးကွဲလို့ခေါ်ရတယ်အမုံထောင်းလိုက်တဲ့အခါကျတော့ကြည်ပြေမုံပြန်ဖြစ်သွားဘူးလားဖြစ်သွား
ပါတယ်ဗျာ
ဟောတရံကြောင်းတိုင်းအမိနာမတွေလိုက်ပြောင်းနေတာတဲ့အဲ့ဒါပြည့်ညက်ရဲ့သဘောပဲမှန
်ပါပါဗျာ
ပြည့်ညက်ဆိုတာနောက်တစ်ခုကညာနေနဝဝိပေတိတေအတိညာနဲ့ခွဲစိတ်ပြီးတော့ခြေလိုက်မယ်ဆိုလို့ရှင်လည်းအမြင်ပြောက်သွားသေးတယ်အတိညာနဲ့ခွဲစိတ်ပြီးတော့ခြေရမယ်ခွဲစိတ်ခြေလိုက်တာနဲ့အမြင်ပြောက်သွားရင်လည်းပြည့်ညက်ပဲတဲ့နော
်မှန်ပါဗျာ
ကဲအခုတရားပွဲလာကြတယ်ဘာနဲ့လာတော့မင်းကားနဲ့လာတယ်ကားလို့ပြောတဲ့အရာတစ်ခုကိုရှာကြည့်ရအောင်တစ်ခုစီတစ်ခုစီမိခွန်းနေထုတ်လိုက်ပဲကားမှာအစိပ်ပိုင်းညံများစွာရှိတယ်နော
်မှန်ပါပါဗျ
ာအပေါ်ရန်ကြည့်လို့ရှိရင်ကားရဲ့ body ရှိတယ်အပိုင်းကဘိန်းရှိတယ် engine ရှိတယ်ဟောလားတကားတွေပါတယ်အစိပ်ပိုင်းတွေအကုန်လုံးတစ်ခုစီတစ်ခုစီပြောမယ်ဆိုရင်ကားဆိုတဲ့နာမည်ရှိသေးရဲ့လား
ရှိပါပါဗျာ
ဘိန်းကိုကားခေါ်တာလားလို့ဆိုဘိန်းကဘိန်းပဲကားမဟုတ်ဘူးကားလို့ခေါ်စရာရှမ်းတွေ့တော့ဒါစားစီဖြုတ်ပြီးတော့ကြည့်လိုက်လို့ရှင်အသိဉာဏ်နဲ့ခွဲစိတ်ကြည့်လိုက်မယ်ဆိုရင်ဘယ်မလဲကဘယ်မလဲကဒါကဘိန်းဒါကဘောဒီဒါကအေဂျင်ဒါကတခြားသူဆိုင်ရဆိုင်ရစက္ကရိယာတွေဟောဒါဘယ်မှာလဲကဆိုတာပြောလိုက်ရင်ကလို့ခေါ်စရာရှိသေးရဲ့ဟု
တ်ပါပါဆီကပါဘု
ရားမရှိဘူးအဲ့ဒီတိုင်းပဲလူတွေကနေကြည့်ပြီးတော့ပြောကြတယ်အေးတစ်ပင်ကြီးလဲသွားတယ်လဲသွားဘယ်ဟာပြောတာလဲတစ်ပင်လို့မေးပြီးတော့တစ်ခုစီတစ်ခုစီခွဲပြီးတော့ပြောမယ်အမြင့်ကိုတစ်ပင်ခေါ်ရလားဆိုတော့မဟုတ်ဘူးအမြင့်ကအမြင့်တစ်ပင်ဆိုတာဒါလားလို့ gain ပြောမယ်ဆိုရင်အမြင့်ကိုပြောရင်အမြင့်လိုပဲပြောရမယ်ပင်စီကိုပြောရင်ပင်စီပဲ gain အခက်ကိုပြောရင် gain အခက်ပဲအရွက်ကိုပြောရင်အရွက်ပွင့်ကိုပြောပွင့်အသီးကိုပြောအသီးဆိုဟောသူ့နာမည်တွေနဲ့သူရှိနေတဲ့ကတစ်ပင်လို့ခေါ်စရာပျောက်သွားပြန်မှန်ပါပ
ါ
ဘုရားအေးဒါပြညတ်ရဲ့သဘောပဲပြညတ်ဆိုတာတစုံတစ်ခုဆွဲပြီးတော့လူတွေကဒီဝါရတင်ပြီးတော့အများအသိမှတ်ပြုခေါ်ထားတာတဲ့တကယ်လိုက်ပြီးတော့ကြည့်လိုက်မယ်ဆိုဘာခေါ်တာတော့လို့တေချာမေးလိုက်လို့ရှင်ရှိကုန်ရှိတော့လူခဏကိုလည်းဒီတိုင်းပဲကြည့်လိုက်လေအေးလူလို့ခေါ်တယ်ဘယ်ဟာခေါ်တာခေါင်းကိုလူခေါ်တာလားအဲခေါင်းကခေါင်းပဲလက်ကိုခေါ်တာလားဆိုလက်ကြည့်လည်းလူမခေါ်ဘူးလေခြေထောက်ကိုခေါ်တာလားဆိုခြေထောက်ကြည့်လည်းလူမခေါ်ဘူးအဲ့တော့ဒီအင်္ဂါအရက်တွေအကုန်လုံးအစိပ်ပိုင်းတွေအကုန်ပေါင်းထားမှလူဆိုတဲ့ဝါဟာရတစ်ခုဖြစ်လာတာပေါ့မှန
်
ပါပါအဲ့ဒါကိုညာနေနဝိပေတိတေအတိညာချင်းခွဲစိတ်ချိလိုက်လို့ရှင်လေနတ္တံတပညာအဲ့ဒီအမည်မဟုတ်တော့ဘဲနဲ့အမည်ပြောက်သွားရင်ပညာမှန်ပ
ါပါ
ဟောရသမုဒိသစ္စာလို့ခေါ်တဲ့ပညာရဲ့သဘာဝလက္ခဏာပဲ
မှန
်ပါပါပညာဆိုဒီမှာပုံတရံပြောက်သွားပြောင်းသွားလို့ရှင်အမည်ပြောင်းသွားတယ်ပုံတရံပြောင်းတာနဲ့အမြင်ပြောင်းတဲ့အရာတွေဟာပြည့်ညက်ပဲအသိဉာဏ်နဲ့ခွဲစိတ်ပြီးတော့ကြည့်လိုက်တဲ့အခါကျတော့အမြင်ပြောင်းသွားလို့ရှိရင်လည်းပြည့်ညက်ပဲမိလိန်ကမင်းကြီးနဲ့ရှင်နာဂတိတို့မိဖြည့်တဲ့အခါမှာလည်းပါတယ်ဟုတ်ကဲ့လား
မှန်ပါဗျာ
ဒီသဘောပဲမိလိန်ကမင်းကြီးကယထာနဲ့လာတယ်ဘယ်ဟာယထာခေါ်တာတော့မင်းယထာခေါ်စရာမရှိတော့ပျောက်သွားတယ်လေအဲ့ဒီတော့ပဲပညာဆိုတာဟာဘုံတရံပြောင်းရင်အမြင်ပြောင်းတယ်အသိဉာဏ်နဲ့ခွဲစိတ်ကြည့်လိုက်လို့ရှင်ပျောက်သွားတယ်အဲ့ဒါပညာအဲ့ဒီပညာကိုဘာအတွက်အသုံးပြုတာလို့ဆိုရင်ဟောလောကလူတွေစီကံတကြနေတတ်ဖို့စင်းမြင်ဥပဒေတိုင်းနေတတ်ဖို့ညီညီညွတ်ညွတ်နေတတ်ဖို့လောကမှာကြီးပွားတုန်တက်ဖို့ဆိုတာဟောဒီပညာနဲ့သွားရတယ်မှန်ပါပါဘုရ
ား
အမေငယ်လေးစားရမယ်ပြုစုရမယ်ဒါယဟန္တာငါယဟန္တာငါဆိုရင်ယဟန္တာငါယိုတည်ရတဲ့ဟောအမျိုးစုံပဲအဆင့်လိုက်အဆင့်လိုက်လူတွေသိမှပြုထားတဲ့အတိုင်းလေးစားကြတာလေ
မှန်ပ
ါအလုံးဆိုရင်ပြညတ်တွေကိုဖြုတ်လိုက်မယ်သမုဒိသစ္စာတွေကိုဖြုတ်လိုက်မယ်ဆိုရင်ဟေးလူချင်းလဲတူတူပဲလို့ဆိုလို့ရှင်အကုန်ရောထွေးမကုန်ဘူးလား
ရောထွေးကုန်ပါပါ
ရောထွေးကုန်ပါ
ဟုတ်ကဲ့ပ
ါတကယ်လို့သမုဒိသစ္စာရဲ့လောကကြီးကိုထိမ့်သိမ်းထားနိုင်တဲ့စွမ်းအားဟာအမခမ်းပါပဲ လောကကြီးကကြီးပွားတိုးတက်နေတာသမုဒိသစ္စာပေါ်မှာကြီးပွားတိုးတက်နေကြတာဒါကအစိုးရဒါကနိုင်ငံကောင်းဆောင်ဟုတ်လားမှန်ပ
ါ
ဗျာဒီလိုခေါ်ရလိုက်တာသမုဒိသစ္စာပဲသတ်မှတ်ထားတဲ့အတိုင်းလေးစားရတယ်မလေးစားရင်ဒုက္ခရောက်တယ်နော
်မှန်ပါဗျာ
အေးသူ့ဟာနဲ့သူသတ်မှတ်ထားတဲ့အတိုင်းလိုက်နာကြရတာဒါသမုဒိသစ္စာလို့ခေါ်တာ general consensus ယေဇောဘုရားကိုယ်တိုင်မင်္ဂလာတုတ်ကိုဟောတယ်တင်္ဂလာဝါဒတုတ်ကိုဟောတယ်လူချင်းဝတ်တွေဟောတယ်ဟောတယ်သမုဒိသစ္စာဘယ်ကနေဟောတာကဲနောက်တစ်ခုကပရမတ္ထသစ္စာတော့ပရမတ္ထသစ္စာဆိုတာကြတော့သမုဒိသစ္စာနဲ့မတူတော့ဘူးသမုဒိသစ္စာကတဏ္ဍပြောင်းလို့ရှင်အမြင်ပြောင်းသွားတယ် analyze လုပ်လိုက်ရင်ခွဲခြားစိတ်ဖြာကြည့်လိုက်လို့ရှင်ပြောင်းသွားတယ
်မှန်လ
ားဟောပရမတ္ထကြတော့အဲ့ဒါမျိုးမဟုတ်တော့ဘယ်လိုပဲခွဲခွဲပြောင်းသွားဘူးတော့
မှန်လားပါ
ရှိနေတဘာဝအနေနဲ့ရှိနေပဲနေရာပဲရောက်ရောက်ပုံသဏ္ဍာန်တွေဘလောက်ပဲပြောင်းပြောင်းဆိုပါစို့ခုနကဝါကွမ်းဆိုတာလေးကြည့်ဝါကွမ်းမှာနုညံ့တဲ့သဘောခက်မာတဲ့သဘောဒီသဘောလေးရှိတယ်။ကြိုင်ကြည့်လို့ရှိရင်ပူတဲ့အခါပူမယ်အေးတဲ့အခါအေးမယ်။တွန်းကန်လှုပ်ရှားတဲ့သဘောလေးရှိတယ်။ဟောခက်မာတဲ့သဘောပြော့ဤတဲ့သဘောအဲ့ဒီသဘောလေးဟာปรมัตถะအနေနဲ့ပြောမယ်ဆိုလို့ရှိရင်ပထဝီလို့ဆိုတဲ့ရုပ်ရဲ့အရည်အသွေးလေးတစ်ခုပဲ
မှန်
ပါဗျာ material quality လို့ခေါ်တယ်ရုပ်ရဲ့အရည်အသွေးလေးပဲအဲ့ဒီရုပ်ရဲ့အရည်အသွေးလေးဟာဝါခွန်းဆိုတော့ကလည်းရှိတာပဲခြီးဖြစ်သွားတော့လည်းရှိနေတာပဲအထယ်ဖြစ်သွားတဲ့အခါကျတော့လည်းဒါတွေကပျောက်ပြီးတော့မသွားဘူးရှိနေသေးတာပုံသဏ္ဍာန်အမျိုးမျိုးဘယ်လိုပဲချုပ်ချုပ်ဒါလေးကရှိနေတာဟုတ်ကဲ့
မှန်ပါဗျာ
အတွင်းအနှစ်သာရအနေနဲ့ကတော့ရှိနေတယ်နာမည်တွေအမျိုးမျိုးပြောင်းသွားတယ်ဝါကွားကနေချီချီကနေပြီးတော့အထက်အထက်ကနေပြီးတော့အဘောဟောဘယ်လိုပဲပြောင်းသွားသွားသူ့တဘာဝအနှစ်သာရလေးကတော့ကျန်နေတယ်အဲ့ဒါလေးကိုပရမတ္ထလို့ခေါ်တာ
မှန်ပါဗျာ
ပရမတ္ထဆိုတာပုံသဏ္ဍာန်ပြောင်းပြီမဲ့လိုက်ပြီးပြောင်းမသွားဘူးပုံသဏ္ဍာန်ပြတ်သွားပြီမဲ့လိုက်ပြီးတော့ပြတ်မသွားဘူးတဲ့တည်ရှိမြဲတည်ရှိနေတယ်အဲ့ဒါဟာပရမတ္ထပဲပရမတ္ထဆိုတာပရမအမြင့်ဆုံးအထကတိရမဲ့အနစ်တာရအမြင့်ဆုံးသောတဘာဝအမြင့်ဆုံးသောအနစ်တာရတတိယဖြင့်မပြောင်းလဲတဲ့အနစ်တာရလို့ဒီလိုပြောတာနော်မှန
်ပါပါ
ဗျာပရမတ္ထဆိုတာမပြောင်းလဲတဲ့အနစ်တာရမပြောင်းလဲတဲ့သဘောတရားပြည့်ဆိုတော့ပရမတ္ထဆိုတာပရမဆိုတာအမတန်ထူးခြားတဲ့အသိဉာဏ်ဖြင့်သိရတဲ့အထဆိုတာသဘာဝတရားလို့ဒီလိုလဲဖွင့်ဆိုကြတယ်။ဘာပဲဖြစ်ဖြစ်မပြောင်းလဲတဲ့အနှစ်သဘောကိုပရမတ္ထလို့ခေါ်တယ်။အဲ့တော့ပညာဆိုတာအပေါ်ယံအခွန်အုပ်အပေါ်ယံများတာဖြစ်တယ်။ပြောင်းလဲနေတယ်။ပရမဆိုတာအတွင်းအနှစ် quality လို့ဒီလိုပြောလို့ရတယ်နော်
မှန်ပါဗျာ
အဲ့ဒီပရမတ္ထကိုပရမတ္ထဆိုတာလောကမှန်ကန်သွားတယ်လောကမှန်ကန်သွားတယ်ဘယ်နေရာရောက်ရောက်ဘသူတဏ္ဍာန်ဖြစ်ဖြစ်ဘယ်နေရာပြောင်းပြောင်းသူကမပြောင်းဘူးအတွေ့အနှစ်သာရအနေနဲ့ထာဝရတည်ရှိနေတယ်အဲ့တော့မပြောင်းဘူးဆိုတဲ့နေရာမှာဟိုမပြည့်စည်ဘူးလို့ပြောတာမဟုတ်ဘူးမပြည့်စည်ဘူးလို့ပြောတာမဟုတ်ဘူးဘယ်နေရာပဲရှိရှိဒီတဘာဝတရားဟာရှိနေတယ်လို့ပြောတာပစ္စည်းဝတ္ထုတစ်ခုဘယ်လိုပဲပုံသဏ္ဍာန်ပြောင်းသွားသွားရှိဆိုပါစို့စပွဲလုပ်တဲ့ကျွန်းသားတွေကျွန်းပင်ကြီးကနေလာကျွန်းပင်ကြီးမှာလည်းခုနကမာတဲ့သဘောပြောတဲ့သဘောရှိတယ်နောက်တစ်သားအဖြစ်ခွဲစိတ်လိုက်တဲ့အခါလည်းမာတဲ့သဘောပြောတဲ့သဘောရှိနေပဲစပွဲဖြစ်သွားတော့ရောမာတဲ့သဘောပြောတဲ့သဘောရှိနေလို့ပဲဆိုလိုတာပထဝီဆိုတဲ့ဒီရုပ်ရဲ့material quality ကတော့ရှိနေတော့မယ်လို့ဒီလိုပြောတာ
မှန
်ပါခုနကကျွန်းကနေတစ်သားကနေဇဝဲလို့ဒီလိုအမည်တွေပြောင်းသွားပြီမဲ့လို့အတွင်းအနှစ်ဖြစ်တဲ့မာသဘောပြောင်းသွားတော့တည်မြဲတည်နေတယ်လို့ဒီလိုဆိုလို့မယ
်
မှန်ပါအဲ့ဒါပရမတ်လို့ပြောတာလုံးဝပြောင်းလဲမှုမရှိဘူး ပညာနဲ့စန့်ကျင်မဲ့သဘောတရားဒီပရမတ္ထမှန်ကန်နေတဲ့ဘာဖြစ်လို့မှန်ကန်တာတော့ဆိုလို့ရှိရင်တဘာဝအားဖြင့်မှန်ကန်လို့တဲ့ခုနကတော့အများအသိမှပြုလို့မှန်တာပရမတ္ထသစ္စာဆိုတာကအများကအသိမှပြုခြင်းပြုမပြုခြင်းနေသူ့အတူမှန်နေတာပဲ
မှန်လား
มีสรปูเรตบัวရှိတယ်เอ้ย2500လွန်ခဲ့တဲ့2500ကမြေးကမပူဘူးအေးတယ်ခုမှပူလာတယ်လို့ဒီလိုပြောင်းလဲတာရှိရ
လား
မရှိပါဘူးဗျာမရှိဘူးမြန်မာပြည်ကမြေးကလာပူတယ်တခြားနိုင်ငံမြေးကမပူဘူးလို့ရောရှိရလားမရှိပါဘူးဗျာမရှိဘူးမြေးရဲ့တဘာဝကဒီပူတဲ့သဘောပဲပူတယ်လောင်တယ်ဆိုတဲ့သဘောဟာဘယ်မှာပဲရှိရှိမြေးဟာပြောင်းလဲခြင်းသဘောမရှိဘူးလို့ปรมัตถ์ဆိုတာအဲ့ဒါမျိုးကိုပြောတာမှန်ပါဗျာဒါကိုအင်္ဂလိပ်လိုပြောတဲ့အခါကျတော့ ultimate reality လို့ပြောတာတကယ်နောက်ဆုံးအဆင့် absolute reality လုံးဝအမှန်တဲ့အမှန်တရားတဲ့ absolute reality or ultimate reality လုံးဝမှန်ကန်တဲ့နောက်ဆုံးအမှန်တဘာဝတရားလို့ဒီလိုပြောတာပရမတ္ထကိုပဲတခါထပ်ပြီးတော့လယ်ရီဆရာတော်ကြီးကဖွဲပြသေးတယ်ปรมัตถะทิสสาကိုပဲထပ်ပြီးတော့ခွဲလိုက်တဲ့အခါမှာတဘာဝทิสสาနဲ့အရိယทิสสาဆိုပြီးတော့ဒေရီဆရာတို့ရဲ့နှမျိုးထပ်ခွဲปรมัตถะทิสสาမှန်ကန်တယ်ဆိုတဲ့နေရာမှာတဲ့တဘာဝทิสสาနဲ့အရိယทิสสาနှမျိုးထပ်ခွဲတဘာဝทิสสาဆိုတာအကြောင်းတစ်ခုကိုပြုပြီးတော့မှန်တယ်လို့ပြောရတာလုံးဝအမှန်မဟုတ်သေးဘူးတဲ့
မှန်လားဗျာ
အရိယသစ္စာကြတော့မှလုံးဝအမှန်လို့ဒီလိုမျက်စောပြဟောတယ်။မှန်လ
ား
။လေဒီဆရာတော်ရဲ့ဒီလိုခွဲပြီးတော့ဒါဖြင့်တဘာဝသစ္စာဆိုတာကသူ့တဘာဝတရားတွေရဲ့အရှိတဘာဝတရားတွေမှာရှိနေတဲ့အနေအထားကိုကြည့်ပြီးတော့တဘာဝသစ္စာဆိုပါစို့ဖတ်တာဆိုလို့ရှိရင်ထိတွေ့တဲ့သဘောရှိတယ်ဝေဒနာဆိုတာခံစားတဲ့သဘောရှိတယ်သင်ညာဆိုတာမှတ်တဲ့သဘောရှိဟောတဘာဝအားဖြင့်တင်လို့ရှိတယ်တဘာဝသစ္စာမှန်နေတယ်သူ့သဘောကိုကြည့်မယ်ဆိုရင်မှန်တယ်ပြောတဲ့အတိုင်းဟုတ်တယ်တဘာဝသစ္စာအဲ့ဒီတဘာဝသစ္စာတောင်မှပဲအရိယသစ္စာရှုတော့မှကြည့်ရင်မှားသွားသေးတယ်တဲ့ကြည့်ปรมัตถทิสสาไวงาฉิเมဆိုလို့ရှင်ခုနသမုဒိทิสสาတွေอ่ะအမှားဖြစ်သွားတယ်အမေဆိုတာဘယ်မလဲအဖေဆိုတာဘယ်မလဲယောက်ျားဆိုတာဘယ်မလဲမျိုးသမီးဆိုတာဘယ်မှာလဲဘယ်ဟာကိုအဝတ်ခေါ်တာလဲလို့ကြည့်လိုက်မယ်ဆိုလို့ရှင်ปรมัตถရှုတော့ငါနေကြည့်လိုက်လို့ရှင်သမုဒိทิสสาကပြောတာတွေကအမှားတွေကြီးပဲအကုန်လုံးမမှန်တော့ညာနဲ့ခွဲကြည့်လိုက်ရင်ကုန်ပျောက်သွားပြီဟုတ်ကဲ့
မလ
ားအတိညာနဲ့ရှာကြည့်လိုက်တာနဲ့လုံးဝမရှိတော့ကိမင်းပြောနေတဲ့လူဆိုတာဘယ်ဟာမှပြောတာတော့ဆိုတော့လူလို့ပြောစရာဘာမှမရှိတော့ကိုပျောက်သွားတယ်အကုန်အမားတွေဖြစ်တယ်ဘာဖြစ်လို့လဲဆိုလို့ရှိရင်ကျုံနဲ့နန်ဒီနှမျိုးပဲရှိတာကိုကျုံနန်ကလွဲလို့လူလို့ခေါ်စရာတခုမှမရှိဘူးเนาะမ
ှန်ပါဗျာ
သူခေါ်ထားတဲ့အတိုင်းတခုမှမဟုတ်ဘူးဒါကြောင့်မို့ပရမတ္ထသစ္စာရှုတော့ငါကြည့်လိုက်လို့ရှိရင်သမုဒိသစ္စာဒီအလွဲအမားဖြစ်သွားပြန်သူရှူတော့မှသူကြည့်ရင်တော့မှန်တယ်။သို့သောပရမတ္ထရှူတော့မှနေကြည့်လိုက်လို့ရှိရင်မှားသွားတယ်။အဲ့တော့မြတ်စွာဘုရားကသမုဒိသစ္စာရှူတော့မှနေမကြည့်ပဲနဲ့ဘာဖြစ်လို့ပရမတ္ထသစ္စာရှူတော့မှကြည့်ခိုင်းတာလုံးလို့မေးစရာအကြောင်းရှိတယ်။ဘာဖြစ်လို့ပရမတ္ထသစ္စာကိုသိအောင်လုပ်ရတာလုံးလို့ဆိုသမုဒိသစ္စာရှုတော့ငါသာကြည်နေမယ်ဆိုလို့ရှင်တွေ့တာမှုဘယ်တော့မှမဖယ်ရှားနိုင်ဘူးအတွေ့တာဆိုတဲ့တဏှာလောဘကိုမဖယ်ရှားနိုင်တဲ့များကာလပတ်လုံးထိုပုဂ္ဂိုလ်တွေတန်ត្រာဝတ်ကမလွတ်နိုင်ဘူ
းလွတ်လာပါဗျာ
ဟောအမေဆိုတဲ့အမြင်နဲ့တွေ့တာမယ်အဖေဆိုတဲ့အမြင်နဲ့တွေ့တာမယ်ဒါကအမျိုးသားပဲအမျိုးသမီးပဲဆိုတာနဲ့တွေ့တာမယ်ဟောတွေ့တာစရာအာယုန်တွေကိုအစ်စ်မှန်ထင်ပြီးတော့တွေ့တာနေလိမ့်မယ်ရစီလည်းလမ်းမာနေတာဟုတ်လားမှန်ပါပ
ါဗျာ
တင်ညာကမှတ်ထားတဲ့အတိုင်းတွေ့တာနေတော့မှာဒါကြောင့်မို့လို့ပရမတ္ထသစ္စာဆိုတဲ့ရှုထောင်းကမကြည့်နိုင်သေးတဲ့များကာလပတ်လုံးသမုဒိသစ္စာကိုမကြော်နှွားနိုင်သေးတဲ့များကာလပတ်လုံးတ တွေ့တာမှုလိုချင်မှုဆိုတဲ့တဏှာလောဘကိုမပယ်နိုင်ဘူးတဲ့မပယ်နိုင်လို့ရှင်မုန်းတိမှုလိုယွန်ရှာမှုလိုဆိုတဲ့ဒေါသတွေလည်းလာမှာပဲ
မှန်ပါပါမှန်ပါပါဗျာ
တွေ့တာမှုကိုအကြောင်းပြုပြီးတော့ဒေါသဖြစ်မှုဆိုတာပေါ်လာတာအဲ့တော့လောကလူတွေဟာအလုံးအမြင်မှားပြီးတော့ဒုက္ခတွေရောက်နေကြတာဟာပရမတ္ထသစ္စာရှုတော့မှမကြည့်နိုင်လို့ပဲเนาะမှန်ပ
ါပါဗျာ
တခါအဲ့ဒီပရမတ္ထသစ္စာကိုပဲတဘာဝသစ္စာအရိယသစ္စာလို့ထပ်ပြီးတော့ခွဲလိုက်တယ်တဘာဝသစ္စာဆိုတာယသောဘုရားကဝေဒနာကိုကြည့်ခွဲပြီးတော့ဟောတယ်ဒါကဒုက္ခဝေဒနာချမ်းသာတယ်ချမ်းသာမှုကိုခံစားတယ်ဒါကဒုက္ခဝေဒနာဆင်းရဲမှုကိုခံစားတယ်ဒါကအဒုက္ခမဒုက္ခဝေဒနာဆင်းရဲတာလည်းမဟုတ်ချမ်းသာတာလည်းမဟုတ်စัจ जा မှာခံစားမှုလို့ဆိုပြီးတော့ဟောဝေဒနာ၃မျိုးခွဲလိုက်တယ်မှန်ပ
ါပါ
တဘာဝရှုတော့ငါကြည့်လိုက်ပဲဆိုလို့ရှိရင်အေးချမ်းသာတာဟုတ်တယ်လို့လို့ရှိဆင်းရဲတာဟုတ်တယ်လို့လို့ရှိမယ်ဒါတဘာဝသစ္စာရှုတော့ငါနေကြည့်လို့ရှိရင်ချမ်းသာတယ်လို့လည်းပြောလို့ရတယ်ဆင်းရဲတယ်လို့လည်းပြောလို့ရတယ်ချမ်းသာဆင်းရဲနှစ်ခုစัจ जा ကခံစားချက်လို့လည်းပြောလို့ရတယ်ကဲအရိယသစ္စာရှုတော့ငါကြည့်လို့ရှိရင်တပ်ပြီးသင်္ခါရဒုက္ခအလုံးဟာကုံဆုံးပြည့်စည်သွားမှာပဲအဆုံးသတ်မှာဖြစ်သောကြောင့်အလုံးဟာဒုက္ခလို့ခေါ်တာမြတ်စွာဘုရားအဲ့ဒါကြတော့တကယ်အမှန်ဖြစ်သွားပြီအရိယသစ္စာဟာလုံးဝအမှန်တရားပဲတဘာဝသစ္စာတော့မှအရိယသစ္စာရှုတော့ကကြည့်လိုက်ရင်မှားနေသေးတယ်တဲ့။ဘာဖြစ်လို့လဲဆိုချမ်းသာတာဆိုတာသိမလဲလို့ပြောလို့ရတယ်။ဘာဖြစ်လို့လဲအခုချမ်းသာတဲ့ထင်တဲ့အရာဒီချက်ချင်းပဲချမ်းသာတယ်လို့ထင်လိုက်တာနဲ့တကြိုင်တည်းသူကပြည့်စည်သွားပြီပဲမာလေးချမ်းသာလို့မေးเสียဖြစ်သွားတယ်ဟုတ်ကဲ့မှန
်
ပါဘူးဒါကြောင့်မြတ်စွာဘုရားကဒုက္ခလို့ခေါ်လိုက်တာကတော့ဒါအရိယသစ္စာရှုတော့မှနေကြည့်သစ္စာ၄ပါးမှာဒုက္ခသစ္စာလို့ခေါ်ထားတာဒုက္ခသစ္စာဆိုတဲ့အထက်မှာဇန်ချမ်းသာတွေပါနေတယ်ဆိုတဲ့တတိထားเนาะမြတ်စွာဘုရားကသစ္စာ၄ပါးကိုခေါ်တဲ့အထက်မှာဒုက္ခသစ္စာလို့ခေါ်ထားတာအာရိသမီးတွေလည်းပြောနေတာလည်းဒုက္ခသစ္စာပဲဟုတ်ကဲ့လူတွေကတော့ဒါကိုဒုက္ခလို့မမြင်ဘူးလေ။စိက္ခာဥစ္စာတွေတွတ်တဲ့လို့ပြောနေတာဟောဒါနဲ့ဒုက္ခသစ္စာနဲ့။ဘာဖြစ်လို့တော့ဆိုမတည်မြဲလို့
။
မမြဲတဲ့ရှုထောင့်ကနေကြည့်ပဲဆိုရင်အလုံးဟာဒုက္ခပဲ။အရိယသစ္စာရှုထောင့်ကကြည့်လို့ရှိရင်တဘာဝသစ္စာအနေနဲ့တဘာဝသစ္စာအနေနဲ့ဟောထားတာဒီပင်နဲ့မှားသွားတယ်။လေရီဆရာတော်ရက်။မှန်ပါဗျာ
။
ကြည့်ကုသိုလ်တဲ့အကုသိုလ်တဲ့နှစ်မျိုးခွဲကုသိုလ်ဆိုတာအနဝိစာအပြစ်ကင်းတဲ့ဒုက္ခဝိပါကချမ်းသာကိုဆိုတဲ့အကျိုးကိုပေးတယ်ဒါတဘာဝသစ္စာရှုတော့မှပြောတာမှန
်ပါပ
ါကုသိုလ်ကကောင်းကျိုးချမ်းသာတွေပေးတယ်ဟာလားအပြစ်ကင်းတယ်ဒါအရိယသစ္စာရှုတော့မှကြည့်လိုက်လို့ရှိရင်ဘယ်မှလဲအပြစ်ကင်းတာဘယ်မှလဲကောင်းကျိုးချမ်းသာဆိုပါစို့ကုသိုလ်လုပ်ပြီးတော့နတ်ဖြစ်တယ်လူဖြစ်တယ်အဲ့ဒီလူကဘာဖြစ်တနေ့တခြားအိုးလာတယ်နောက်ဆုံးကျတော့နားလည်းသေးတယ်ဟုတ်ကဲ့မှန်ပါပ
ါ
ချမ်းသာဆိုတာဘယ်မှလဲလို့မေးကြရှိတာအဲ့တော့ကုသိုလ်ရဲ့အကျိုးဟာလည်းပဲဒုက္ခနဲ့ပဲအဆုံးသတ်နေတာဆိုတော့အနဝိဇ္ဇဒုက္ခဝိပါကလက္ခဏာအပြစ်ကင်းပြီးတော့ချမ်းသာတယ်လို့ပြောတာဟုတ်ပါမလားဟုတ်ပါပ
ါ
အရိယသစ္စာရှုတော့ငါပြောမယ်ဆိုရင်ကုသိုလ်ဆိုတဲ့အနဝိဇ္ဇဒုက္ခဝိပါကဆိုရင်ဒီတဘာဝတရားအပြစ်ကင်းတယ်ဆိုတဲ့သဘောတရားလည်းမှားနေတယ်အပြစ်တွေရှိတယ်ဘာဖြစ်တယ်တော့အေးဒီကုသိုလ်တွေလုပ်လို့ရှင်ဒီကုသိုလ်ကအဖန်တလဲလဲအိုရာအဖန်တလဲလဲနာတယ်ဆိုတဲ့အကျိုးတွေကိုသူထုတ်လုပ်နေတယ်သူထုတ်လုပ်တဲ့အကျိုးတွေဟာဒီတိုင်းဒါတွေပါနေတယ်ဟုတ်ကဲ့မှန်ပါပ
ါ
ဆိုပါစို့အစိတ်တွေပါနေတယ်ပေါ့အစိတ်တွေပါနေတဲ့ကြောင့်အပြစ်ကင်းတယ်စဉ်လုံးကျော်လို့ပြောလို့မရဘူးအဲ့တော့အရိယသစ္စာရှုတော့ငါကြည့်လိုက်ပဲဆိုလို့ရှိရင်ကုသိုလ်နဲ့ဒုက္ခပဲဒုက္ခတွေရောက်ပါလားကုန်လက်ဆောင်ရတာသဗ္ဗေသင်္ခါရဒုက္ခပဲအလုံးဟာဒုက္ခလို့ပဲခေါ်တယ်။ဩအရိယသစ္စာရှုတော့ငါကြည့်လိုက်မယ်ဆိုလို့ရှိရင်တဘာဝသစ္စာလည်းအမှားကြီးဖြစ်သွားတယ်။ပရမတ္ထသစ္စာရှုတော့ငါကြည့်လို့ရှိရင်သမုဒိသစ္စာလည်းအမှားကြီးဖြစ်သွားတယ်ဒါကြောင့်မလို့တကယ်အစ်စ်အမှန်ကိုရကြရင်ကတော့အရိယသစ္စာပရမတ္ထသစ္စာတွေကအရိယသစ္စာကြမှာတာလုံးဝအမှန်ဆိုတာရှာတွေ့မှာဖြစ်ပါလေ။မှန်ပါပါဗျ
ာ
သမုဒိသစ္စာအမှန်လို့ပြောတာအများကသဘောတူထားလို့အမှန်လို့ပြောရတာပရမတ္ထသစ္စာတွေကသဘာဝသစ္စာကိုအမှန်လို့ပြောတာသူ့ရဲ့သဘာဝကိုကြည့်ပြီးတော့ပြောတာအရိယသစ္စာကရှုထောင့်ကနေကြည့်လိုက်လို့ရှိရင်ဒါတွေကမှားနေသေးတယ်အရိယသစ္စာအမှန်ဆိုတာတကယ်အရိယသူတော်မြတ်တွေသိတဲ့သဘာဝတရားကိုပြောတာတဲ့ဟုတ်ကဲ့
အ
ရိယသူတော်ရှင်ဖြစ်ပြီးတော့အရိယဉာဏ်မျိုးရတဲ့အခါကျတော့မှတကယ်အမှန်ဆိုတာတွေ့နိုင်ပါတယ်။မှန်ပါပါဗျာ။အေးဒါကြောင့်မလို့ပရမတ္ထသစ္စာကိုမြတ်စွာဘုရားကသမုဒိသစ္စာနဲ့မထားဘဲနဲ့ပရမတ္ထသစ္စာကိုခေါ်ရဆိုတာဟာလူတွေရဲ့အတွေ့အတာတွေကိုဖယ်ရှားနိုင်ဖို့အတွက်ပရမတ္ထသစ္စာမြင်အောင်ကြည့်ပါ။ပရမတ္ထသစ္စာမြင်မှအရိယသစ္စာစိုက်ထိမှတကယ်အမှန်ဆိုတာတွေ့နိုင်ပါလိမ့်မယ်အဲ့ဒီလိုမဟုတ်လို့ရှိရင်အမှားကိုပဲလူတွေဟာလက်ခံပြီးတော့အမှန်လို့တင်လို့သတ်မှတ်ပြီးတော့နေကြမှာပါတဲ့အေးမြတ်စွာဘုရားကအဘိဓမ္မာ9ကျမ်းမှာဟောဒီသစ္စာ2မျိုးပြည့်ညတ်တဲ့ပရမတ်ဆိုတာကိုခေါ်ထားပါလေမှန်ပ
ါပ
ါအဲ့ဒီခေါ်ထားတဲ့ထဲကပရမတ်ဆိုတာကြတော့အမှန်တရားဆိုတာ4မျိုးပဲရှိတယ်လို့ဒီလိုသတ်မှတ်တာတကယ်တဘာဝအမှန်တရားဟာ၄မျိုးစေစေတေယုံလိမ့်ပါပရမတ္ထတရား၄ပါအဲ့တော့ကိုယ့်ရဲ့တဏ္ဍာမတရားတွေကိုတွေ့အောင်ရှာဖို့လိုတယ်နောက်ရတဲ့ကြတော့ရုပ်ကံတွေစပြီးတော့တစ်ခုချင်းတစ်ခုချင်းခန္ဓာကိုယ်ထဲမှာရှာတွေ့နိုင်အောင်အလွယ်ဆုံးလေးဖြစ်အောင်ဘုန်းကြီးတို့ကြိုးစားပြီးတော့ရှင်းပြတချို့ဝေါ်ဟာရတွေကပါဠိဝေါ်ဟာရတွေပါလို့သို့တော့ပါဠိဝေါ်ဟာရပါပေမဲ့လို့အခက်ခဲမရှိအောင်တဘာဝစိုက်ထိပ်ပြီးတော့သိရှိနိုင်အောင်ဟောပြမယ်။မြတ်စွာဘုရားသခင်ကိုရောမြတ်ကတန်ဋိဌိကောဘုရားဟောတဲ့တရားဟာကိုယ်တိုင်သိနိုင်တဲ့တရားတွေကြီးပဲ။သူပြောကိုပြောကိုယုံရတဲ့တရားမျိုးမဟုတ်ဘူးတဲ့နော်။တန်ဋိဌိကောကိုယ်တိုင်မြင်နိုင်တဲ့တရားကိုမြတ်စွာဘုရားဟောတာ။ဒါကြောင့်မလို့ပရမတ္ထတရား၄ပါးဆိုတာစာအုပ်ထဲမှာရှိတာမဟုတ်ဘူးကိုယ်ခန္ဓာကိုယ်ထဲမှာရှိပါတယ်ကိုယ်ခန္ဓာကိုယ်ထဲမှာရှိတာကိုတွေ့အောင်ရှာနိုင်ဖို့ဒါဆက်ပြီးတော့လေ့လာကြရမှာဖြစ်ပါတယ်ပရမတ္ထတရားဆိုတာစိတ်စေတသိက
်ယုံကြည်
နေတာစိတ်စေတသိက်ဆိုတာလောကလူတွေဒီကနေ့ဘုန်းကြီးတို့တွေအသုံးပြောနေတယ်ပြောနေကြတယ်အဲစိတ်တူတယ်လို့စိတ်ဆိုးတယ်လို့စိတ်ကြည်တယ်လို့စိတ်မကြည်ဘူးလို့ပြောနေတဲ့အရာတွေကဒါစိတ်စေတသိက်နှစ်ခုရည်ညွှန်းနေတာပါလို့ဒီစကားကဟုတ်ကဲ့
မှန်ပါပါဗျာအ
ဲ့တော့လူတိုင်းလူတိုင်းဟာဒီစိတ်အကြောင်းကိုပြောနေကြတာသို့တော့စိတ်ရဲ့အကြောင်းကိုအသေးစိတ်လေ့လာကြည့်မယ်ဆိုရင်စိတ်ဟာမျိုးမျိုးဆိုတာကိုပေါ်လာပါလိမ့်မယ်မှန်ပါပါဗျ
ာ
စိတ်ကိုအဘိဓမ္မာ9ကျမ်းမှာစိတ်ကို89မျိုးခွဲထားတယ်စိတ်89စိတ်89ဇန်စိတ်တွေနဲ့ပေါင်းလိုက်တဲ့အခါမြောက်ွားလိုက်တဲ့အခါ121အော်စိတ်89အကျင့်121ညမစကားမှာပါဠိလိုဧကုဏနဝုတိဧကုဏနဝုတိဆိုတာဧကဥဏနဝုတိဧကဆိုတာ1ဥဏကရုပ်လျော့နေတဲ့နဝုတိက90ပါဠိကဏ္ဍမှာ89ဆိုတာမရှိဘူး89ကိုပြောချင်ရင်ဘယ်လိုပြောလို့ဆိုရင်တခုယုတ်90လို့ပြောတယ်တခုယုတ်တခုယော့နေတဲ့90လို့ပြောတာเนาะမှန
်
ပါပါအေးမြန်မာတွေဒီဆရာတော်ကြီးတွေကဘာသာပြန်တဲ့အခါမှာဧကုဏနဝုတိကိုပါဠိနောင်လိုက်ပြီးတော့တခုယုတ်စိတ်တခုယုတ်90လို့ဒီလိုပြောတာအဲ့ဒီလိုပြောတာကိုအတိတ်ပဲလွဲမှားပြီးတော့စိတ်တခုယုတ်90လို့ဒီလိုဖြစ်သွားတာတဲ့เนาะစိတ်ဆိုတာတခုတည်းပဲယုတ်က90ရှိတယ်လို့သွားဖြစ်တတ်တယ်မဟုတ်ဘူးတခုယုတ်နေတဲ့90တခုယုတ်လျော့နေတဲ့90လို့ဒီလိုပြောတာเนาะ
မှန်ပါပါ
အေးစိတ်ပေါင်းမှာ89ဆိုတာအသေးစိတ်လေ့လာကြရမယ်နောက်ပြီးတော့စေတသိက်က52 52မျိုးရှိတယ်ဒါရီယာသူ့အတူတဘာဝတရားတွေတဘာဝလက္ခဏာတွေရှိတယ်ဆံရဆံရတဘာဝတွေရှိပြီးအတွက်ကြောင့်စေတသိက်ကစိတ်ကိုမိပြီးတော့ဖြစ်နေတဲ့သဘာဝတရားတွေကိုစေတသိက်လို့ခေါ်တယ်။အဲဒီစေတသိက်တွေက52စေတသိကဆိုစိတ်ကိုမိပြီးတော့ဖြစ်တာစိတ်နဲ့တူတူဖြစ်နေတဲ့သဘာဝတရားတွေတဲ့နော်။မှန်ပါပါဗျာ
။
နောက်တစ်ခါယုတ်ဆိုတာရူပဆိုတဲ့စကားလုံးကိုယုတ်လို့ပြောတာ
်
ပြောဆိုတာအားလုံးကလည်းဗမာစကားလိုဖြစ်နေပါပြီလူရဲ့မျက်စိနဲ့မြင်ရတာတို့ထိတွေ့လို့ရတာတို့အကောင်ထဲရှိနေတဲ့အရာအကောင်ထဲရှိတာရောမရှိတာရောပေါ့အာယုံကိုမသိတတ်တဲ့သဘာဝတရားတွေအလုံးပေါင်းစုပြီးတော့ယုတ်လို့ခေါ်တာ
မှန်ပါ
ဟုတ်ပြန်တတ်တဲ့သဘာဝတရားလို့ယုတ်လို့ခေါ်တယ်။အဲ့ဒီယုတ်ကို28မျိုးဆိုပြီးတော့ခွဲခြားပြတယ်။ဒီ28မျိုးကိုလည်းခေါင်းကြီးတို့ခန္ဓာကိုယ်ထဲမှာတွေ့အောင်ရှာရမယ်။မှန်ပါပါဗျာ။နိဗ္ဗာန်ဆိုတာကတော့ဟောဒီစိတ်တွေ၊စေတသိက်တွေ၊ယုတ်တွေအကြောင်းတရားမရှိတော့တဲ့အတွက်ကြောင့်အကြောင်းတရားချုပ်သွားလို့စိတ်စေတသိက်ယုတ်တွေလုံးဝမပေါ်တော့ဘူး၊မဖြစ်တော့ဘူးဆိုလို့ရှိရင်တော့ဒါနိဗ္ဗာန်ပဲ။
နာပါဗျာ
အကြောင်းတရားတွေကိုမိပြုပြီးတော့စိတ်တွေစေတသိက်တွေရုပ်တွေဖြစ်နေအောင်ပဲဆိုလို့ရှိရင်နိဗ္ဗာန်ဆိုတာမရနိုင်ဘူးတွေ့เนา
ะနာ
ပါဗျာဒါကြောင့်မို့လို့အကြောင်းတွေအကုန်ချုပ်ငြိမ်းသွားလို့ရုပ်နာတွေအကုန်ငြိမ်းသွားလို့ရှိရင်တော့ဒါနိဗ္ဗာန်ဆိုတာဒုက္ခခတ်သိမ်းချုပ်ငြိမ်းသွားတဲ့နိဗ္ဗာန်ဆိုတာလားပဲအဲဒါကြောင့်မို့လို့စိတ်ရဲ့စေတသိက်ရဲ့ရုပ်ရဲ့နိဗ္ဗာန်ရဲ့ဒါကပရထတရား၄ပါးအဲ့ဒီပရမတ္ထတရား၄ပါးကိုအသေးစိတ်တစ်ခုစီတစ်ခုစီပြီးတော့မိမိတို့ခန္ဓာထဲမှာရှာဖွေတွေ့ရှိပုံရအတွက်ဆက်လက်ပြီးတော့နောက်ရပြမှာပေါ်ကြမှာဖြစ်ပါလေဒီကနေ့တော့သံမှုတိသစ္စာနဲ့ပရမတ္ထသစ္စာဒီနှမျိုးကိုဖွဲ့ချပြီးတော့ဟောကြားတာဖြစ်ပါလေအားလုံးသောတရားချက်ကိုကျွန်တော်ပြိတ္တတို့ဒီသံမှုတိသစ္စာဆိုတာအများကြီးလို့မှတ်နေတဲ့အမှန်သာဖြစ်တဲ့ပရမတ္ထသစ္စာရှုတော်ကကြည့်လိုက်လို့ရှင်သမုဒိသစ္စာတွေကမှတ်ပါပြန်နေသစ္စာလို့မခေါ်နိုင်တော့ဘူးเนาะ
မှန်ပါပါဘုရား
ပရမတ္ထသစ္စာလည်းပဲသဘာဝသစ္စာအရိယသစ္စာလို့နှမျိုးခွဲလိုက်တဲ့အခါမှာသဘာဝသစ္စာတွေကမှန်ကန်နေတော့လည်းပဲအရိယသစ္စာရှုတော့မှကြည့်နိုင်တယ်ဆိုရင်မှတ်သွားနေတယ်ဒီလုံးဝအမှန်ဆိုတာအရိယသစ္စာသာရှိတယ်ဆိုတာအာလုံးကိုစီကိုစီသဘောကျပြီးအမှန်တရားကိုတွေ့ရှိအောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည်း
Amen.